Voice of America in Burmese.
ညချမ်းမှာသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်အောက်တိုဘာလ22ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပဲရှင်ကျမနောင်လာပါခုညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်တော်မှာပါ
ကျမဧတနာကြပါရှင်။ဆီးရီးယားအရှေ့မြောက်ပိုင်းမှာကတ်စတက်ဖွဲ့တွေနဲ့ဆီးရီးပဋိပက္ခဖြစ်နေတဲ့တူရကီနိုင်ငံရဲ့သမ္မတဆီးရီးယားမြောက်ပိုင်းပြဿနာကိုဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့ရုရှားသမ္မတနဲ့တွေ့ဆုံခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့ဧကရာဇ်ဘုရင်တစ်ဒီကနေ့ပဲဗိသိက်ခံနန်းတက်ပွဲကျင်းပခဲ့ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်နန်းလောင်ကြီး
။ကောင်းပါပါရှင်။ရခိုင်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အေးရခိုင်တပ်ဖွဲ့ကြားလှတ်တလို့အချိန်မြင့်ဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးကြားရဖို့ရှိတာကတော့
ဒီကိုပြနေမှာဒီမနက်6:00နာရီကနေညနေ7:00နာရီလောက်ဒီရာဝူးကနေလက်ကရွာမှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့အဲ့ဒီတိုက်ပွဲမှာ
အေးတပ်ဖွဲ့ပြောခွင့်ရသူခိုင်တူခါပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ရခိုင်လူလူကိုစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေရှိနေတဲ့အတွက်ရခိုင်လူလူတွေစိတ်ပူပင်တော့ကရောက်နေကြတဲ့အကြောင်းနဲ့နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းမှာအလုပ်ကင်နေကြတဲ့မြန်မာအလုပ်သမားတွေအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေရတဲ့အတွက်နေရပြန်နေကြတဲ့တဲ့ရင်ကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းဆရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဘက်ထိတ်တဲ့ရောက်တဲ့ရင်ကိုမအေးသနာကျော်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်။
ဆီးရီးယားရှေ့မြောက်ပိုင်းမှာကတ်တပ်ဖွဲ့တွေနဲ့ဆီးရီးပဋိပက္ခဖြစ်နေတဲ့တူရကီနိုင်ငံရဲ့သမ္မတရီဂျစ်ဒိုင်ယစ်အာဒိုဝမ်ကဆီးရီးယားမြောက်ပိုင်းပြဿနာအကြောင်းဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့သမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပါတယ်။လောလောဆယ်အမေရိကန်နဲ့သဘောတူညီမှုရယူထားတဲ့အပြည့်ခတ်ရက်စဲရေးမကြခင်နိုင်ပိုင်းတွင်မှပြည့်ပြည့်သွားတဲ့အခါမှာသူတို့ရဲ့ Peace Spring ငင်းချင်းရဲ့ຫນွေဦးဆိုတဲ့စစ်စင်ရေးကိုပြန်စတင်ပြီးတော့ကတ်တပ်ဖွဲ့တွေကိုတိုက်ထုတ်မယ်လို့မစ္စတာအာဒိုဝမ်ကဒီကနေ့ပဲပြောထားတာပါ။ရုရှားနဲ့နိုင်ငံအရေးဆွေးနွေးမှုတွေပြုလုပ်ရအောင်မစ္စတာအာဒိုဝမ်ဟာဒီကနေ့ပဲရုရှားနိုင်ငံပင်လယ်နဲ့ကမ်းခြေပန်းဖြေမြို့ဖြစ်တဲ့ဆိုချီကိုရောက်ရှိသွားတာဖြစ်ပါတယ်။ဒေတာရင်းတူရကီရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သမ္မတပူတင်ကပို့ပြီးတော့တည်ကျင်တယ်လို့သူတို့နှစ်ဦးဆွေးနွေးပွဲမတိုင်မီမှာပဲရုရှားအစိုးရပြောခွင့်ရသူဒမီထရီဘက်စကော့ဖ်ကပြောပါတယ်။ဆီးရီးယားနယ်စပ်တူရကီတပ်ဖွဲ့တွေချထားဖို့အတွက်ဆိုရင်တော့ဆီးရီးယားအစိုးရရဲ့ခွင့်ပြုချက်ရယူဖို့လို့ပြောဒီကိစ္စနဲ့ပတ်သက်လို့တူရကီနဲ့ဆီးရီးယားအစိုးရဆွေးနွေးညီနိုင်ကြဖို့ရုရှားဘက်ကမျှော်လင့်နေဆိုတာမျိုးမစ္စတာဘက်စကော့ဖ်ကပြောတော့ပါတယ်။ခေါင်းဆောင်တို့ရဲ့အစည်းအဝေးအတွင်းမှာလည်းတူရကီနဲ့ဆီးရီးယားဆွေးနွေးညီနိုင်မှုလိုတယ်ဆိုတာကိုသူတို့အလေးပေးပြီးပြောသွားခဲ့တာပါ။အခုဖြစ်နေတဲ့ဆီးရီးယားပြည်ပခါမှာနေဆက်ကနေ Cuts YPG တပ်ဖွဲ့တွေစုခွာနိုင်အောင်လို့တူရကီကနေဆက်ဖြတ်ကျော်စစ်စင်ရေးတွေကို9ရက်ရပ်ဆိုင်းထားဖို့သဘောတူထားတာဒီကနေ့အင်္ဂါနေ့ Greenet စံတော်ချိန်ည9နာရီမှာတက်တန်းကုံဆုံမှာဖြစ်ပါရည်။ Cuts တွေရဲ့YPG တပ်ဖွဲ့တွေဘေကင်းရှင်းရည်နယ်မြေတက်မှတ်ခြင်းနဲ့အစီရီယာအရှေ့မြောက်ပိုင်းနယ်စပ်တစ်လျှောက်နယ်မြေကနေထွက်ခွာရမယ်လို့တူရကီကပြောထားပါတယ်ရှင့်
။အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူတို့အကြောင်းစုံစမ်းစစ်ဆေးပေးဖို့ယူကရိန်းစိုးရောက်ကိုဖိအားပေးပြီးယူကရိန်းကိုပေးမဲ့အမေရိကန်ရဲ့အကူအညီတွေကိုသမ္မတဒေါ်နယ်ထရမ့်ကဆိုင်းငံ့ခဲ့တဲ့ကိစ္စနဲ့သမ္မတကိုရေးယူဖို့အောက်လွတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းစစ်ဆေးနေတာမှဒီကနေ့မှာတော့ယူကရိန်းဆိုင်ရာအမေရိကန်တန်အမတ်ဟောင်းတွတ်တမမေးမြန်းစစ်ဆေးခံပါလိမ့်မယ်။သမရအင်ဖြူရိုရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့စိုးရင်ချောင်းကိုတခြားအစိုးရအရာရှိတချို့နဲ့စာရေးသားဆက်သွယ်ပြောကြတာနဲ့ပတ်သက်လို့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ဟာဝီလျံထေလာကိုဒီကနေ့လွှတ်တော်အမတ်တွေကမေးမြန်းစစ်ဆေးကြမှာပါ။နိုင်ငံရေးလှုပ်ရှားမှုတစ်ခုအတွင်းယူကရိန်းကိုပေးမဲ့လုံခြုံရေးဆိုင်ရာအထောက်ပံ့တွေကိုဆိုင်းငံ့တာဟာမိုက်မဲရကြတဲ့အကြောင်းသံအမတ်ဟောင်းထေလာကအစိုးရအရာရှိတချို့ကိုစာရေးသားခဲ့တာပါ။လာမယ့် 2020 အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ယူကရိန်းမှာလှုပ်လှုပ်ခဲ့တဲ့မစ္စတာဘိုင်ဒန်ရဲ့သားဖြစ်သူတို့အကြောင်းကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုသမ္မတထရမ့်ကဇူလိုင်လ25ရက်နေ့လုံကဖုန်းဆက်သွဲစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့စိုးရိမ်တဲ့အကြောင်းထောက်လှမ်းရေးအရာရှိဟောင်းတဦးကစုံစမ်းစစ်ဆေးရေးမှုချုပ်ကိုတိုင်ကြားခဲ့ရာကနေသမ္မတရဲ့လှုပ်ရက်အတွက်ဒီစုံစမ်းမှုတွေကိုတော့ဒီမိုကရက်အမတ်တွေဦးဆောင်ပြီးတရားဝင်စတင်ဆောင်ရွက်လာခဲ့တာပါ။ပင်တဂွန်စစ်ဌာနချုပ်ရဲ့ရုရှားနဲ့ယူကရိန်းဆိုင်ရာမူဝါဒချမှတ်မှုတွေမှာပါဝင်ခဲ့တဲ့ဒုလက်ထောက်ကာကွယ်ရေးဝန်ကြီးလော်ရာကူပါလည်းမနက်ဖြန်ပုတ်ထူးနေကြရင်အခုကိစ္စနဲ့ပတ်သက်ပြီးတော့ပဲလွှတ်တော်မှာစစ်ဆေးမေးမြန်းခံရမှာဖြစ်ပါတယ်ရှင်။
EU ဥရောပတမက္ကကနေပြီးဗြိတိန်နိုင်ငံထွက်ခွာဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson တင်သွင်းတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ဗြိတိန်အောက်လွှတ်တော်မှာအရေးကြီးတဲ့မဲခွဲဆုံးဖြတ်မှုတစ်ခုလုပ်ဖို့ရှိပါသေးတယ်။ ညနေပိုင်းမှာဥရေပြုအမတ်တွေကမစ္စတာဂျွန်ဆန်တင်သွင်းထားတဲ့စာမျက်နှာ115မျက်နှာပါရုပ်သိမ်းရေးသဘောတူညီချက်မူကြမ်းကိုအတည်ပြုပေးရမှာဖြစ်ပါတယ်။အဲဒါဆိုရင် EU ကနေနှုတ်ထွက်တဲ့သဘောတူညီချက်ကမူအားဖြင့်အတည်ဖြစ်သွားပါမယ်။အဲဒီလိုမျိုးအတည်ပြုလိုက်နိုင်ရင်တော့ဒါကဥပဒေဖြစ်နေမြန်မြန်ဆန်ဆန်နဲ့၃ရက်အတွင်းမှာတရားဝင်အတည်ပြုဖို့အတွက်နောက်ထပ်ဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ရမှာပါ။ဗြိတိန်နိုင်ငံ EU ကလည်းနှုတ်ထွက်ဖို့စီစဉ်ထားတဲ့အတိုင်းနောက်သတင်းပတ်ကြာသာရင်းနဲ့မတိုင်မီမှာမဲခွဲဆုံးဖြတ်တာဥပဒေကိုပြဋ္ဌာန်းတာတွေလုပ်ဖို့အစိုးရမှာအချိန်လုံးလုံးလောက်ရှိရလားဆိုတာမရှင်းလင်းပါဘူး။ပြီးခဲ့တဲ့ကြာသာရင်းတွေကတော့နှုတ်ထွက်ရေးသဘောတူညီမှုတစ်ခုကိုမစ္စတာဂျွန်ဆန်ကတခြား EU 28နိုင်ငံနဲ့မထစ်မှတ်ပဲရယူနိုင်ခဲ့ပေမဲ့လေဗြိတိန်နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေကိုတခြားညှိနှိုင်းပြီးတော့သူတို့အတည်ပြုရမယ့်ဥပဒေအတည်မပြုမနိုင်မချင်းမစ္စတာဂျွန်ဆန် EU ခေါင်းဆောင်တွေနဲ့ရယူထားတဲ့သဘောတူညီချက်ကိုထောက်ခံကြောင်းမဲခွဲဆုံးဖြတ်ဖို့လွှတ်တော်ကဆိုင်းငံ့ထားခဲ့ပါတယ်။ပြီးတော့ဗြိတိန်နှုတ်ထွက်မှုကိုဇန်နဝါရီလကုန်ထိရွှေ့ဆိုင်းပေးဖို့ EU ခေါင်းဆောင်တွေစီကိုမစ္စတာဂျွန်ဆန်ကိုဆေးခိုင်းတဲ့ဆုံးဖြတ်ချက်တစ်ခုချခဲ့ကြပေမဲ့မစ္စတာဂျွန်ဆန်ကဒါကိုသဘောတူလက်မှတ်ထိုးမပေးပါဘူး။သူဒီလိုရဲရှိဆိုင်တာကိုသဘောမတူဘူးဆိုတဲ့စာတစောင်ကိုပဲလက်မှတ်ထိုးပြီးတော့ပို့ခဲ့ပါတယ်။ဗြိတိန်အမတ်တွေကတော့ EU ကိုနှုတ်ထွက်ရမှာတခြားဥရောပနိုင်ငံတွေနဲ့သဘောတူညီမှုရယူပြီးတော့နှုတ်ထွက်မလား၊မယူဘဲနဲ့နှုတ်ထွက်မလား၊ဒါမှမဟုတ်ရင်လည်းလူထုဆန္ဒခံယူပွဲတစ်ခုထပ်ပြီးတော့ကျင်းပမလားဆိုတာအခြေတင်ဆွေးနွေးနေကြပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကန်တက်စ်ပြည်နယ်ကရဲလုံခြုံရေးစခန်းတစ်ခုကိုတာလီဘန်လက်နက်ကန်တွေကစီးနင်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲဝင်တန်း18ဦးသေဆုံးပြီးအတော်များများဒဏ်ရာရခဲ့တဲ့အကြောင်းနိုင်ငံမြောက်ပိုင်းအစိုးရအရာရှိတွေကပြောပါရယ်မတိမငိမ့်ဖြစ်နေတဲ့ကန်တက်စ်ပြည်နယ်အလီအဘတ်ခရိုင်မှာမနေ့ညနေပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းရဲစခန်းတာဝန်ကလည်းသေဆုံးသွားတဲ့အကြောင်းအမည်မဖော်လိုတဲ့ဒေသဆိုင်ရာအရာရှိတဦးက VOA ကိုပြောပါရယ်ဒီတိုက်ခိုက်မှုဖြစ်ခဲ့တဲ့ဆိုတာကိုပြည်နယ်ရဲဌာနပြောခွင့်ရအင်းနမူတင်ရာမာကလည်း VOA ကိုအတည်ပြုပြောပါတယ်ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူးတာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျဟစ်ကတော့ဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ကလုပ်ခဲ့တဲ့အကြောင်းနဲ့စခန်းကိုမသိမ်းခင်အပြန်အလှန်တိုက်ခိုက်မှုအတွင်းမှာအာဖဂန်ရဲဝင်တန်း20သေဆုံးသွားခဲ့တယ်လို့လည်းပြောပါတယ်အာဖဂန်မြောက်ပိုင်းနဲ့ကဘူးမြို့တော်တွေကိုအလွယ်တကူဆက်သွယ်သွားလာနိုင်ပြီးမဟာဗျူဟာရရေးပါတဲ့လမ်းကြောင်းပေါ်မှာတည်ရှိတဲ့ကန်ဒက်စ်မြို့ကနေရာအတော်များများကိုတာလီဘန်အဖွဲ့ကထိန်းချုပ်ထားတာဒါမှမဟုတ်ရင်လည်းထိန်းချုပ်ဖို့ကြိုးစားနေတာပါကန်ဒက်စ်ပြည်နယ်မြို့တော်ကန်ဒက်စ်မြို့ဟာဆိုရင်တိမကြခင်နှစ်တွေတုန်းကတာလီဘန်တွေလက်ထဲကိုနှစ်ကြိမ်ကျရောက်ခဲ့ဘူးတလို့အမေရိကန်ရဲ့လေကြောင်းအကူအညီနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပြန်လည်သိမ်းယူထားခဲ့တာဖြစ်ပါတယ်ရှင်
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505နဲ့ပြောင်းထုတ်လွှင့်ပေးပါလိမ့်ရှင်ဖီယိုအမေရိကန်တန်းကနေပြောဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာအေဂရစ်ဘရီယန်တစ်ဒီကနေ့ဘိသိက်ခံနန်းတပွဲကျင်းပခဲ့ပါတယ်။ Emperor နန်းတော်မှာကျင်းပတဲ့ဘိသိက်ခံခန်းနာမှာဘရင် Naruhito ကမင်းတို့ရဲ့ဂတိကိုယ်တွေကိုဖတ်ကြားခဲ့ပြီးတော့နိုင်ငံရဲ့ပြရုပ်ဖြစ်နေရောပြည်သူတွေရဲ့စီးလုံးမှုတွေရောသူလိုက်နာရမယ်တာဝန်တွေကြည်ပြွန်စေရပါမယ်လို့ဂတိပြုသွားခဲ့ပါတယ်။ခတ်တူတူပဲကျင်းပတဲ့ဘိသိက်ခံခန်းနာကိုတော့ဝန်ကြီးချုပ်ရှင်ဆိုအာဘဲကဂုဏ်ပြုစကားပြောကြားပြီးတော့တက်တော်တတောင်းရှိပါစေလို့အဓိပ္ပာယ်ရတဲ့ဗန်ဆိုင်ဆိုတဲ့စကားကိုဝန်ကြီးချုပ်ဦးဆောင်ပြီးတော့ပရိသတ်က၃ချိန်ဟစ်အော်ဆူတောင်းပေးပြီးတော့အဆုံးသတ်ခဲ့ပါတယ်။ဗြိတိန်အင်ရှေ့ဆန်ဝေးလာမင်းသား Charles စပါဝင်နိုင်ငံတော်ကအကြီးအကဲတွေတော်တော်များများဒီခန်းနာကိုတက်ရောက်ခဲ့ကြပြီးတော့မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုလည်းဒီခန်းနာမှာတွေ့ရပါတယ်။ဒီဂျပန်နိုင်ငံမှာအေဂရစ်ဘရင်တင်တဲ့မိဖုရားနန်းတက်တဲ့အထိုင်းမှဖြစ်တဲ့ဂျပန်လူထုအတွက်ဂုဏ်ယူပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတဝင်လွှာပေးပို့ခဲ့ပါတယ်။အမေရိကန်နဲ့ဂျပန်ပြည်သူအချင်းချင်းကြားယင်းနှစ်ချစ်ချင်မှုကအခိုင်အမာဆုံးဖြစ်နေချိန်မှာဒီအခမ်းအနားကျင်းပခြင်းလည်းဖြစ်တယ်လို့သူပေးပို့တဲ့စာရင်းမှာပါရှိပါတယ်။ဂျပန်မှာကနှစ်ပေါင်း40မင်းလောက်ပြီးအုပ်ချုပ်လာခဲ့တဲ့ဘရင်မင်းမြတ်အကီဟီတိုအသက်အရွယ်ကြီးရင်လာပြီးတော့နာမကျန်းဖြစ်လာလို့တက်တော် 85 နှစ်မှာနန်းဆွတ်လိုက်တာမလို့ဘရင်နာရူဟီတိုကမေလာကလေးကဘရင်အရိုက်ရာကိုဆက်ခံခဲ့တာဖြစ်ပါတယ်။အခုဘရင်နာရူဟီတိုကဂျပန်တမိုင်းမှာအခုနှစ်ပေါင်း200အတွင်းပထမဆုံးဘိသိက်ခံတဲ့ဧကရာဇ်ဘရင်ဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဟာမလိုလားအပ်တဲ့ကုန်သွယ်ရေးစစ်ပွဲဖြစ်အောင်လုပ်နေတာကြောင့်တရုတ်နိုင်ငံဘက်ကလည်းကိုယ့်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့လိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်အကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဘန်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာအဲ့ဒါလိုပြောသွားတာပါ။အမေရိကန်သမ္မတအင်ပီရိုရဲ့ကုန်သွယ်ရေးအကြံပေးပီတာနာဗာရိုကသူ့ရဲ့စာအုပ်တွေထဲမှာတရုတ်ဆန့်ကျင်ရေးစီးပွားရေးပညာရှင်နာမည်တစ်ခုလှုပ်ကြံဖန်တီးပြီးတော့ရေးသားခဲ့တာကြောင့်တန်တော်ဖြစ်ရတဲ့အကြောင်းတရုတ်နိုင်ငံသားကြီးဝင်ကြီးကပြောပါတယ်ဒီလိုရေးသားမှုတွေဟာလိင်ညာမှုတွေပေါ်အခြေခံတဲ့မူဝါဒတွေဖြစ်လာစေတာကြောင့်အန္တရာယ်ရှိပြီးမှိတ်မဲရကြတယ်လို့ဝင်ကြီးကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကပညာရေးစာဆောင်တစ်ခုမှာအင်ပီရိုကုံတွယ်ရေးအကြံပေးနာဗာရိုကရွန်ဗာရာဆိုတဲ့စီးပွားရေးပညာရှင်နာမည်တစ်ခုကိုဖန်တီးပြီးတော့ရေးသားခဲ့တာပါဩစတြေးလျတပ်သူကပေါမောက်ခတူရဲ့အဆိုအရနာဗာရိုဟာသူ့ရေးခဲ့တဲ့တခြားစာအုပ်6အုပ်မှာလည်းဒီနာမည်ကိုအကျိတ်များစွာသုံးခဲ့ပေမဲ့လို့ဒီနာမည်နဲ့စီးပွားရေးပညာရှင်တယောက်မှမရှိဘူးလို့ပြောပါတယ်နာဗာရိုကတော့သူ့သုံးခဲ့တဲ့နာမည်ဟာအပျော်တက်တက်ကလောင်နာမည်တစ်ခုအနေနဲ့သုံးခဲ့တာဖြစ်ပြီးတကယ်ဖြစ်ပျက်ကိုပြောတာမဟုတ်ဘဲဖျော်ဖြေရေးတက်တက်အတွက်သုံးခဲ့တာလို့ကြေညာချက်ထုတ်ပြန်ပြောထားပါတယ်ရှင
်မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ဟာမလေးရှားဆိုရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးကနေပြီးတော့ပတ်စံတွေကိုအလွဲသုံးစားလှုပ်ရှားယူနိုင်အောင်လို့တခြားအစနစ်တကျအကွက်ချပြီးတော့လုပ်ခဲ့တယ်လို့အစိုးရရှေ့နေတွေကဒီကနေ့ပဲတရားရုံးမှာလျှောက်လဲကျပေးသွားပါတယ်။ဒီအမှုရဲ့ပထမဦးဆုံးတရားခွင်ကိုရှေ့ဆက်တက်မတက်တရားသူကြီးကဆုံးဖြတ်ဖို့စဉ်းစားနေတာဖြစ်ပါတယ်။ဒီအရှုပ်တော်ပေါ်မှာပါပြီးတော့မနစ်ကပဲရာထူးကနှုတ်ထွက်သွားရတဲ့ဝင်းကြီးချုပ်ဟောင်းရဲ့ရှင်းနေအဖွဲကတော့တရားရုံးမှာတင်သွင်းတဲ့အချက်လက်တွေကမစ္စတာနာဂျစ်အဖြစ်ရှိရဲဆိုတာကိုတက်တည်မပြနိုင်ဘူးဆိုပြီးပြန်ခြေပါပါတယ်။မစ္စတာနာဂျစ်ကရာထူးကဖယ်ရှားခံပြီးရတဲ့နောက်မှာတော့တခြားဆွဲချက်တွေတော်တော်များများနဲ့လည်းတရားဆွဲခံထားရပြီးတော့ပြီးခဲ့တဲ့ AP လကတော့ 1MDB ကုမ္ပဏီနဲ့ပတ်သက်တဲ့ပထမဆုံးတရားခွင်မှာတရားရင်ဆိုင်ရပါတယ်။အစိုးရရှေ့နေတွေကတော့ဒီအမှုကိုတရားရုံးပြောင်းပြီးတော့ကြားနာပေးဖို့လျှောက်ထားခဲ့ကြပါသေး။ဘာကြောင့်ဒီလိုတရားရုံးပြောင်းဖို့လျှောက်ထားရလဲဆိုတာအကြောင်းပြချက်မပေးပေမဲ့လည်းအခုလိုမျိုးအထက်တရားရုံးကိုပြောင်းခိုင်းတာမျိုးကဒီအမှုဘလောက်ကြီးလဲဆိုတာကိုပြသနေပါရဲ့ရှင်
။လာမယ့်2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲခြေစစ်ပွဲတွေမှာပါဝင်ရှင်ပြိုင်နေတဲ့မြန်မာဘောလုံးလက်ရွေးစင်အသင်းအတွက်နီးပြချုပ်တဲ့အဖြစ်အန်တိုနီဟေးကိုခန့်အပ်လိုက်ပါရဲ့။မြန်မာလက်ရွေးစင်အသင်းရဲ့အရင်နီးပြချုပ်မီယိုဒရက်ရာဂျူလိုဗစ်နဲ့နှစ်ဖက်သဘောတူစာချုပ်ကိုဖျက်ပြီးမစ္စတာဟေးကိုနှီးပြချုပ်တင်ခတ်လိုက်တာပါအသက်49နှစ်ရှိပြီဖြစ်တဲ့ဂျာမနီနိုင်ငံသားဟေးဟာလမ်နွန်လက်ရွေးစင်အသင်းမန်နေဂျာဟောင်းဖြစ်ပြီးတော့လီဘီးယား၊ကန်ညာ၊ဂမ်ဘီယာနဲ့ရိုဝန်ဒါအပါဝင်အာဖရိကနိုင်ငံအတော်များများကဒီလက်ရွေးစင်အသင်းအတော်များများမှာနှီးပြလုပ်ခဲ့ပူးတယ်လို့မြန်မာလက်ရွေးစင်အသင်းနဲ့လည်းရင်းနှီးမှုရှိပြီးသားဖြစ်တာကြောင့်အခုလိုခန့်အပ်တာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကပြောထားပါတယ်အရင်နှီးပြချုပ်ရာဂျူလိုဗစ်ကိုတော့ပြီးခဲ့တဲ့ကမ္ဘာဖလားခြေစစ်ပွဲတွေမှာမြန်မာအသင်းရဲ့ရှင်ပြိုင်မှုတွေကိုဒီမြန်မာဘောလုံးအဖွဲ့ချုပ်နီးစနစ်ကော်မတီကပြန်လည်ဆန်းစစ်တဲ့အခါမှာသူ့ကိုတာဝန်ဆက်ပေးဖို့အတွက်မသင့်တော်တော့ဘူးလို့ဆုံးဖြတ်ပြီးတော့သူနဲ့သဘောတူစာချုပ်ပယ်ဖျက်လိုက်တာဖြစ်တယ်လို့ဆိုပါတယ်ရှင
်ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုမှအေးသနာကျောင်းနဲ့မခင်ဖြူတွေတို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေဟာလွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းအရှိန်မြင့်ဖြစ်ပေါ်ခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းတွေအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုအများပြားသလိုစစ်လက်နက်ပစ္စည်းတွေကိုလည်းဖျက်သိမ်းဆီးရမိခဲ့တယ်လို့ AA ဘက်ကပြောပါတယ်။AA ရဲ့ပြောဆိုချက်ကတော့တပ်မတော်တာဝန်ရှိသူတွေကညှင်းဆိုထားပါတယ်။ရခိုင်ဒေသစီးရင်နောက်ဆုံးအခြေအနေကတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါဒီကနေ့ရခိုင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်တပ်ချုပ်သတ်မတော်ပြောခွင့်ရဘူမှုကြီးဝင်းစောဦးကအခုလိုပြောပါတယ
်။ပေါ်နေချင်းရောက်ချင်းဆိုတဲ့ဒီနေ့ဖြစ်တာပဲ။အဲအဲမြောက်ဘက်ကိုဆက်ပြီးတော့ပြင်းနေဆိုရင်ကြောက်တော့ရဲ့မြောက်ဘက်ပေါ့နော်။ဒါကခဏလေးပဲ။တန်းမြောက်ရဲ့ဆီကတန်းမြောက်တော်ရဲ့တကွာရဲ့
ဒီကနေ့ပုံလူကျိုးမြောက်ချမ်းကြောက်တော်မြို့နယ်မြောက်ဘက်ချမ်းနဲ့မင်းပြားမြို့နယ်ပန်းမြောင်ရှိဘက်တောင်တန်းပေါ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ပွားနေစေလို့ဘူမှုကြီးဝင်းစောဦးကပြောပါတယ်။ဒီလိုဖြစ်တဲ့တိုက်ပွဲတွင်ထိခိုက်မှုကတော့မသိရှိသေးဘူးလို့ဆိုပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခကတော့မင်းပြားဘက်မှာတိုက်ပွဲဖြစ်နေကြောင်းအသိပြုခဲ့ပေမဲ့အသေးစိတ်ကိုမသိရှိသေးဘူးလို့ပြောပါတယ်။အောက်တိုဘာလ19ရက်နေ့ကနေ23ရက်နေ့အတွင်းရခိုင်ပြည်နယ်မြောက်ဦးမင်းပြားနယ်ပုံလူကျွန်းမြို့နယ်တွေမှာတပ်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံမှုတွေများပြားခဲ့တယ်လို့အေအေဘက်ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ် ဒီလိုတိုက်ပွဲအခြေအနေကိုအေးအေးပြောခွင့်ရခိုင်တုခါကအခုလိုပြောပါတယ်။
ဒီမနက်ဖြန်လာကြတဲ့နေ့နေ့ရှင်းနေလာတော့ဒီရာဦးရဲ့လက်ကရွာမှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့။အဲ့ဒီတိုက်ပွဲမှာတော့ဂျန်တူတက်ကနေပြီးတော့အနည်းဆုံးက15ဦးအထက်ကြားဆုံးရရှိတယ်။ဟိုဒါရရတဲ့ဥစ္စာလေးအဲ့မှာ15ဦးအထက်ရှိတယ်။မနက်ရှင်းလာပြီးခွေးပေါင်းမှာတော့ဒီအဲ့ဒီလက်ကရွာဘက်ကိုစစ်ကူလိုက်လာတဲ့ဒီနောက်ကပမာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို 我现在呢自己有登记啊，那个是。这个也没那个，你人家没那个，我也要先拿回来嘛。当然我们那个，哎嘛，还有的进去的是。当然说没那个，阿妈就说要拿回来，哎，你马上去嘛，还有的进去的是。去的还有嘛，我本来是打算那个，那天上午才加充的是，哎，现在都给他免免了。澳洲那些你嘛，没那些那些伢子嘛，苗乌那些那个伢子，他你嘛，哎嘛，哎呀，伢子那块的，一样都是讲的苦的，以前那都是很在乎光芒，那个伢子的，而且白天去了是，从没有说俺们是那些喏，这个月干的嘛，这个月干嘛，一样都这个，家中的物业啊，你干嘛俺俺也聊款这个，这个家中的东西俺也开不起的，俺伢子这里的东西也开起了，我都不干那个家中的不休息的，哪里干伢子不休息的。
维达里内勒卡接瓦塞普埃马 ，RPG 7蹦迪三阿楼，超赛妈妈蹦迪的三楼，塞对伊塞金三楼，买勒内开阳 CYPC MAG 东方阿亚角八位，塞东上 PC 蓬内塞塞 PC 布里卡的球，三月十三的球果伊别个三 C 亚米开的路都变差瓦嘞。澳洲巴拉的实验里嘛嘞，布里当庙内欧当庙新庙北，啊油价当三宝内，前面的巴拉瓦庙内卡芒瓦庙庙北当三宝嘛嘞，大部分皮包开的路开杜卡个表瓦嘞，伊别个突变啥的路，咱们老别个推开加州木庙边来说了古罗，不木机稳手个人手瓦嘞。
老嘞，下了变样了，变样了，没劲了，要来就这里个，好，大部分现在老多变，那我们这罗变样了，现在表现那罗都要来追查的呀，妈嘞！
澳洲巴拉那啥子也那个嘞，布里当庙内呢，门边庙内都个有了球嘛，别看目的皮包开皮，啊，庙都没到，推开单呀也是开吧嘞。澳洲巴拉萨高原那个那个街员呢，维达利街员家在不外转，是向维达利有了球，是被邓向远嘛，克林恩路是忙对手目的皮包开吧嘞。你看边呢，庙旁地大转嘛，密码是咱呢 A 六家，特色辣椒家在不外皮生干辣转嘛，啊，亚达古塞椒对手米。这样的社交推开单呀，也是开的路。一看今年六多故事来这个表白的，看没
能够按电表到了外线，啊，苦了！一看边的人嘛，前年人没听见片的节目呗。一看边的面部没有那么细的，枪击接话单的五个是大哥，没那个没那白嘛，潘西考上多开比，这个年年的白嘛，边路白话嘞。是大哥都提前的，等一起来的车过，没面没了，边路白来打路，啊，潘看也比边路拉都个表白嘞。一看边的人苦了，潘西没人，没家看那片的大家，得他看着奶奶面所以不被你阿来路来，六多故事来这个表白嘞。啊，别送我了，不要一天套，叔叔个没面的人。
日本庙内个长女接月的，阿达阿塞等内月乌托面内，阿达那十国内月国内领导国奥多巴拉那十多年内没那白嘛，是这个大幕后各个潘西考上大个了吧？阿潘看呀，都这个德乌皮都国内领啊，都如果考有十四个妹妹，提高那这样，把这苦妈们老开不落说白嘞，大妹妹都如那乌龙我月妈达尼亚梅路马他将国内领啊苦路表白嘞。
你老弄我咯，别提了不，爸妈都没弄保护，老妈嘞，真没收入出来，就出来那个。你们那就是看，都是别人事业路的没的，就那个。哎呀，就那个啊，根本没啊，没对付的知道不？就那个爸妈都没弄保护，谁信你家嘞？
超级月个碰见张妈要你的社长啊，应当做实验股实施个比潘西考上大个了咯。超级月个有超业务五毛三啊，不有一个这个呢，稍微嘛表表个吧嘞。都若那五个潘氏亚妈巴拉的代言户多人啊，把这潘亚的所的教员我们这边没，他家开那段潘那路表白嘞。
他家都若考干来路啊，面考干就那路高门不会话嘞，大门不麻烦，新麻烦嘞。把这考干嘞多少嘞？有路咯，没有的就那我们都有做，没有多难聊。
小开边的嘛，事业不离不开千里瑞江，抵达看瑞国靠有实施了哈，不加看那速度路偏里拉江，苦路没对家被潘氏里拉哈，高压干线路对提高你那事业路，你不用呢，比都路多故事嘞，乌皮单啊不有一个表白嘞。
ဒီမှာဖြစ်နေတာကတော့ဖြစ်ဖြစ်နေတဲ့အချိန်နဲ့ဆက်ဆက်ပြီးတော့မတင်ကားလို့ဖြစ်စီပရင်တစ်ခုရဖြစ်စီအဲ့လိုခေါ်သွားတာတော့ဖြစ်နိုင်ပါတယ်ဒါပေမဲ့ခံစားနေရတဲ့မှာအဲ့လိုခေါ်သွားပြီးတော့ပြန်လွတ်လိုက်ရတာလည်းအများကြီးရှိတယ်တရားရုံးတင်ပြီးတော့တက်တယ်မခိုင်နိုင်တဲ့အတွက်ပြန်လွတ်ပြလိုက်ရတယ်ရှိတယ်အဲ့ဒါကြောင့်ဒီလိုတိတိကျကျမဖြစ်ဘူးဆိုရင်တော့ရန်တမ်းပြီးဖားမယ်ဆိုရင်တော့ဒါကတို့တဲ့တော်ကိုနစ်နာပါတယ်တခါတလေမှလည်းအဲ့လိုချင်းချောက်ပြီးတော့ရဲနှင်းနှင်းမလို့တေဆုံးသွားရလို့လည်းရှိတယ်ဒါကြောင့်ဒေသခံတွေကဒါမျိုးတို့ကိုစိုးရင်ကြောင်းကြနေရတဲ့အခြေအနေမှရှိနေပါတယ်
ပြည်ခဲ့တဲ့အော်တိုဘာလ၈ရက်နေ့ကလည်းမြေပုံမြို့နယ်ရိုးချောင်းကျေးရွာသား2ဦးဟာကျွဲရှာသွားရကနေပျောက်ဆုံးသွားခဲ့ပြီးအခုချိန်ထိအကြောင်းတစုံတရာမသိရှိရသေးပါဘူး။သူတို့ရဲ့မိသားစုဝင်တွေကတော့ရိုးချောင်းကျေးရွာအနီးမှာတပ်မတော်နဲ့ AA တပ်ဖွဲ့တွေမကြာခဏတွာလာတတ်တာကြောင့်စိုးရိမ်နေကြပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တို့ကြားဆဲလာကြော်ကြားဖြစ်နေတဲ့တိုက်ပွဲတွေအတွင်းသေဆုံးသူဦးရေ60နီးပါးရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ကျော်ရှိနေပြီလို့ရခိုင်အရက်ဘက်အဖွဲ့တွေကပြောပါတယ်ရှင်။
စစပါရှင်ခုတော့ဘင်္ဂလားဒေ့ရှ်ရောက်သွားတဲ့တချို့ပြောင်းဝင်လာတဲ့သတင်းဖက်ဆက်ရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်29ဦးဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပြိုလက်ဝဲစခန်းကနေပြန်လည်ဝင်ရောက်လာပါတယ်ပြန်ရောက်လာတဲ့မွတ်စလင်ဒုက္ခသည်အိမ်အောင်စု6စုကိုတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်ရပြန်လည်လက်ခံခဲ့တာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေဟာနှစ်ဖက်အစိုးရညှိနှိုင်းပြင်ဆင်ထားတဲ့တရားဝင်လွှဲပြောင်းရေးအစီအစဉ်အရပြန်လာသူတွေမရှိပေမဲ့မိမိသဘောဆန္ဒအလျောက်ပြန်လိုသူတွေကတော့မြန်မာအစိုးရနဲ့ညှိနှိုင်းပြီးပြန်လာနေတာဖြစ်ပါတယ်ဒီကနေ့မနေ့မှလည်းဒုက္ခသည်တချို့ဟာတောင်ပြိုလက်ဝဲလက်ခံရေးစခန်းကနေတဆင့်ပြန်လည်ဝင်ရောက်လာကြောင်းအဲ့ဒီစခန်းကလူဝင်မှုကြီးကြပ်ရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ
်မနေ့ရှင်းလာအီတို့ကရောက်ပါတယ်ခင်ဗျာအလုံးပေါင်း29ရောက်ပါဘူးအိမ်အောင်စု6စုပါခင်ဗျာဟောအဲဟောဟာမွတ်စလင်ကြီးပါပဲခင်ဗျာဟောအိမ်သူမပါသေးပါဘူးခင်ဗျာဟောသူတို့ဝင်လာတာတော့အခုသူယူရေးရှာကြီးအစီအစဉ်နဲ့ပေါ့နော်ဟောယူရေးရှာကြီးအစီအစဉ်နဲ့ဝင်လာတဲ့အခါကျတော့ကျွန်တော်တို့သူတို့ဟိုဟာလုံးလုံးညီတိုင်းပဲကျွန်တော်တို့ဒီမှာ7နာရီတို့ရောက်တယ်ဆိုတော့ကျွန်တော်တို့7နာရီခွဲနောက်ကနေစပြီးတော့မှကျွန်တော်တို့ပါလဆလုပ်ငန်းကြီးစနေဆောင်ရွက်ပါတယ်ခင်ဗျာဒီ7နာရီတို့မှာတော့သူတို့ဟိုဟာလောင်မှုအောင်စကန်ကိုဖွေဖို့ရယ်ကျွန်တော်တို့ဒီနာဂကတိအစီအစဉ်နဲ့ပူဆောင်မှာဖြစ်ပါလေကို
စခိုင်းပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အရပြန်လည်လက်ခံတဲ့အစီအစဉ်ကိုဦးအောင်ဖြိုးဟန်ကအခုလိုရှင်းလင်းပြောဆိုပါတယ
်တို့ဟိုဘက်စခိုင်းကိုရောက်နေတဲ့အချိန်မှာကျွန်တော်တို့ဒီဘက်ကိုတို့ကပြန်လာကြပါတယ်ဆိုပြီးတော့မှအထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့ဆက်တွေ့လာတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနေမှာတို့ဇာတ်ရင်း record တွေယူပြီးတော့မှကျွန်တော်တို့ဒီ UEHRD ကိုတင်ပါတယ်ခင်ဗျာဒီနေ့ကကြာရွေးရည်ကိုတင်ဖို့တည်းကကျွန်တော်တို့ဒီကျွန်တော်လာဝကနေမှဒီမှာအင်အားစုစင်းရှိရှိစစ်ဆေးပါတယ်။နောက်ကျွန်တော်တို့ SCU ရဲတွေကနေမှပေါ့ဟိုပြန်ပတ်မှုမှပါဝင်မှုရှိရှိအဲ့အိမ်တစ်ခုကိုစစ်ဆေးပြီးတော့မှအဲ့ report တွေမရှိပါဘူး။ပြည်ရဖြစ်ပါတယ်ပေါ့နော်။ကျွန်တော်စီကလည်းဒီမှာနေတဲ့သူဟုတ်ပါတယ်ဆိုတော့အချက်လက်တွေနဲ့သူတို့တင်ပါတယ်ခင်ဗျာ။ပြန်တော့ဟို UEHRD တွေကနေမှပြန်လဲစစ်ဆေးပြီးတော့မှအာဒီအဖွဲ့တွေကိုပြန်လဲဝင်ရောက်ခွင့်ပြုပါတယ်ဆိုတော့ကျွန်တော်တို့ခွင့်ပြုချက်ကြောက်ပြီဆိုရင်သူတို့ဝင်လာတာနဲ့ဒီကျွန်တော်တို့စီစစ်ပြီးတော့မှပြန်လည်လက်ခံတာဖြစ်ပါတယ
်မောင်တော်ခရိုင်အုပ်ချုပ်ရေးမှုဦးစိုးအောင်ကတော့မိမိစန္ဒအလျောက်ပြန်လည်ဝင်ရောက်လာသူ300ကျော်သွားပြီဖြစ်ကြောင်းပြောပါတယ်ဒါပေမဲ့တစ်ဖက်နိုင်ငံကပြန်လာလိုသူတိုင်းကိုလက်ခံတာမဟုတ်ကြောင်းနဲ့လက်ရှိပြန်လာသူတွေကိုနေရာချထားတဲ့အခြေအနေကိုအခုလိုဆက်ပြောပါတယ်
ကျွန်တော်တို့ဒီမှာနေသွားတဲ့လူနေတော့တာမှန်တယ်ကျန်းဖက်နဲ့ပါဝင်နေမရှိဘူးသူတို့တွေကဒီမှာပြန်နေကြမှာပဲဆိုပြီးတော့မှကျောက်မှာကျွန်တော်တို့ဆစ်ပြီးတော့မှအစိုးရဘက်ကတင်နိုင်ငံတော်အစိုးရကတင်ဒီနိုင်ငံတော်အစိုးရလက်ခံဆိုတဲ့အချိန်မှာလက်ခံတာနှစ်နိုင်ငံတော့မဟုတ်ဘူးပြန်လာကြတိုင်းတော့ပြန်လာလို့မရဘူးလေ။နောက်ဘက်ကမှခဏပဲသူတို့နေကြမရှိဘူးဆိုရင်တော့စေမျိုးလည်းမရှိဘူးခဏလည်းနေကြရလည်းမရှိဘူးဆိုတော့နောက်ဘက်ကမှထားတာပေါ့။အခုကပြန်ဝင်တဲ့လူတွေကသူတို့အကုန်လုံးကရင်ထဲကလည်းသူတို့ကဟိုဘက်တည်းကဒီဘက်အမျိုးတွေကိုချိတ်ဆက်ပြီးသားဒီဘက်ကလည်းအေးအေးချမ်းချမ်းရှိတယ်သူတို့အမျိုးတွေလည်းလက်ခံမယ်ဆိုတော့ကျွန်တော်နောက်ဘက်ကအတင်းထားလို့ကိုမရတာသူအမျိုးတွေရှိသူတို့သွားနေရတာ။
လှဖို့ခေါင်စခန်းကတော့ပြန်လာသူတွေအတွက်ယာယီနေရာချထားမဲ့ဂျားစခန်းဖြစ်ပါတယ်2019ခုနှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက် UNHCR ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းတရားလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုအထိအကောင့်ထဲမဖော်နိုင်ဘဲဖြစ်နေပါတယ်။
ကိုမိုးစောတရင်ပြပို့တော်တာပါရှင်ဖီယိုအေမြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ထိုင်းရောက်အလုတ်သမားမြန်မာအလုတ်သမားတွေအခုရက်ပိုင်းပြန်လာတဲ့တရင်တင်ပြပါအောင်မယ်ထိုင်းနိုင်ငံကကုမ္ပဏီတွေဟာစာချုပ်ပါစီမင်းစီကံအတိုင်းလှိုင်းနာကျင့်သုံးတာမရှိတာကြောင့်ထိုင်းနိုင်ငံတွေကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့မြန်မာအလုတ်သမားတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးနေရပြန်လာသူတလားကျော်အတွင်းတရားကျော်ရှိသွားပြီဖြစ်ပါတယ်အလုတ်သမားညွှန်ကြားမှုဦးစီးဌာနနဲ့အလုတ်သမားရေးဆောင်ရနေသူတွေရဲ့အကူအညီပေးမှုနဲ့နေနာကြရပြီးတော့ပြည်လဲသွားသူတချို့ရှိပေမဲ့လည်းမပြည်လဲသူတွေလည်းရှိပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းတင်ထောက်မအေးအေးမကတင်ပြပို့ထားပါတယ
်ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့အလုပ်သမားတွေဟာ2019ခုနှစ်ထဲမှာတင်ကနန်းနဲ့ရှိပြီးကုမ္ပဏီတွေကစာချုပ်ပါစည်းကမ်းတွေကိုမလိုက်နာပဲအခွင့်အရေးတွေချိုးဖောက်မှုတွေကြောင့်ညည့်ရပြန်ကြရတယ်လို့ဖန်ဆီးခံရသူတွေလည်းရှိနေတာပါအလုပ်သမားတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုတော့ AAC မှာအမိတ်အဖွဲ့ကကိုရဲမင်းကအခုလိုပြောပြပါဗျ။
အားလုံးအခုမှအခုဒီတလခွဲတလပတ်ဝန်းကျင်အတွင်းမှာတလအမှုအေဂျင်စီပေါင်းအားလုံး၈ခုလောက်ပြီးဆင်းလာပြီးတော့အားရောက်ဖြစ်ရှင်းနေတယ်မှာ။အဲဒီမှာအဖွဲ့ပေါင်းအားလုံးကျွန်တော်အဲ9ဖွဲ့၈ဖွဲ့လောက်ကြီးကိုနင်းလာကြည့်အောင်လုပ်ပေးလိုက်ပြီးမှာအခုဒါတော့လက်ရှိ3ဖွဲ့ကျန်နေတယ်။လူဝင်ရရဆိုရင်တော့မှအခု100ကျော်လောက်ရှိ
ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေကိုကြက်ငွေ8သိန်းကနေ10သိန်းလောက်အထိယူပြီးထိုင်းမှာအလုပ်ကောင်းကောင်းရမယ်ဆိုပြီးသဘောတူစာချုပ်တွေချုပ်ဆိုထားခဲ့ပေမဲ့စာချုပ်ထဲကအတိုင်းဖြစ်မလာတော့အလုပ်သမားတွေကနေရက်ပြန်ပြီးတိုင်ကြရာကနေနေနာကြီးတွေပြန်ပေးခဲ့ရတာဖြစ်တယ်လို့လည်းကိုရဲမင်းကပြောပြပါဗျာ။ထိုင်းကိုပို့
တာသူတို့စာချုပ်ပါစည်းကမ်းနဲ့မညီညွတ်လို့လေပုံမှန်လုံးမရှိအလုပ်နေရာမတူအလုပ်သမားတွေလောကကပုံမှန်မရအဲ့ဒါဒီနေဆက်ဆင်းလားတိုင်းမှာတောက်တော့သူတို့ကြော်တာပေါ့
လုံသမားရေးဆောင်ရွက်နေတဲ့ကိုရဲမင်းဟာလွန်ခဲ့တဲ့နှစ်နှစ်ခွဲလောက်ကအခုလိုမျိုး MOU လုံသမားတွေကိုနှစ်နာကြီးရရှိအောင်ဆောင်ရွက်ပေးခဲ့မှုပါတယ်။သူတို့အဖွဲ့ရဲ့အကူအညီပေးမှုကြောင့်လုံသမားတွေဟာဘတ်တန်း100ကျော်လောက်နှစ်နာကြီးရခဲ့တာပါ။အခုခါမှာတော့သူဟာထိုင်းထဲမှာလုံသမားရေးလုပ်နေစဉ်ဗီဇာတက်တန်းတိုးချိန်မှာဖမ်းဆီးခံရပြီး6လနီးပါးထိုင်းထောင်ထဲမှာနေခဲ့ရပါတယ်။သူ့ကိုထိုင်းအနာပိုင်းတွေကဖမ်းဆီးတာဟာမြန်မာလုံသမားတန်ရာရှိတဦးကတိုင်ကြားခဲ့တာကြောင့်ဆိုပြီးတရားရုံးကအသိပေးခဲ့ပေမဲ့မြန်မာလူသမားတန်ရာရှိကတော့ညင်းဆိုပါတယ်သူဟာပြန်လွတ်လာချိန်မှာလဲထိုင်းနိုင်ငံတည်းကိုပြန်ဝင်ဖို့အတွက်ဗီဇာတက်တန်းပြန်တိုးလို့မရခဲ့သလိုနေရာရင်းကိုပြန်ပို့ခံထားရပါတယ်မြန်မာပြည်ကိုရောက်တာနဲ့မြန်မာပြည်တွင်းမှာလဲ MOU ကိစ္စနဲ့နင်နာကြီးပေးခဲ့ရတဲ့ကုမ္ပဏီတစ်ခုကသူ့ကို66ဂါကြီးနဲ့တရားပြန်ဆွဲတာကိုလက်ရှိမှာရင်ဆိုင်နေရတယ်လို့လဲသူကပြောပါတယ်
မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မယ်ကြိုဆိုနေပါရှင
် VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line 2 meter 19 25 30နဲ့အပြင် line လက်မီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နိုင်မှာ Intel set 17နဲ့ Mia set 3ဂျူရူတွေကနေတိုက်ရိုက်ဖန်ယူကြည့်ယူနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ယူနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ယူနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ line 2 meter 32 40 48အပြင်ဒ ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925နဲ့30နဲ့အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးကာကိုနားဆင်ရဖို့ရှိပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအစဉ်အရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
စီးရီးယားနိုင်ငံရဲ့ချင်းမြောက်ပိုင်းချင်းနေတွေကအမေရိကန်ဆိုးရရဲ့နိုင်ငံသားရေးမူဝါဒအဖြစ်ဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းမှာဆက်လက်ငြင်းခုန်နေကြသေးဖြစ်ပါလေ။အဲဒီဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်နေပြီးမဲ့အမေရိကန်တပ်တွေရုတ်သွင်းလိုက်တဲ့ကိစ္စနဲ့အမေရိကန်ပြည်ထောင်စုဂျာဝင်စစ်ဆက်ပေးတဲ့အပြစ်ကရစဲရေးကိုသမ္မတဒေါ်နယ်ထရန့်ဆိုးရကခုခံကာကွယ်ပြောဆိုနေပါလေ။အမေရိကန်ပြည်ထောင်စုနဲ့လက်တွဲခဲ့တဲ့မဟာမိတ်ကတ်လူမျိုးစုတပ်ဖွဲ့တွေထိန်းထားတဲ့စီးရီးယားရှေ့ပိုင်းနေရာတချို့မှာတိုက်ပွဲဖြစ်ပွားတဲ့သတင်းတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေထွက်လာပါလေ။အမေရိကန်တပ်တွေရုတ်သိမ်းလိုက်ပြီးမှစီးရီးယားရှေ့မြောက်ပိုင်းကိုတူတကီတပ်တွေဝင်မလာနိုင်အောင်စီးရီးယားဆိုရကလည်းတပ်တွေချထားပါလေ။ကတ်လူမျိုးစုတွေနဲ့စီးရီးယားဆိုရကြားသဘောတူညီချက်အရအခုလိုတပ်တွေကိုဆေးလွတ်ထားတာပါ။အမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဒုသမ္မတမိုက်ဘန့်စ်တို့ကြားဝင်ပြီးကြည့်ရတဲ့သတင်းဘက်ကတူရကီနဲ့ကတ်ကြားအပြစ်ခတ်ရစဲအောင်ဂျာဝင်ဆေးဆက်ခဲ့ပါလေ။ဒါပေမဲ့လည်းတူရကီတပ်တွေဘက်ကလူတွေစုလိုက်ပြုံလိုက်တေးချေစေတဲ့အထိအပြင်းအထန်ဆက်ပြီးထိုးစစ်ဆင်လာနိုင်ခြေရှိတယ်လို့ကတ်အရာရှိတွေကသတိပေးပြောဆိုပါရယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ ABC ရုပ်သံကိုခုလိုပြောပါလေ
။ It's worked so far.There's much work to be done to continue to implement it, but we're optimistic. I got a report within the last
few days from my senior leaders who indicated that there's been a lot of fighting, a little fighting. But we're still going to be able to do it. We're 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 going to be able to do it.
အပြစ်ခံရစဲရေးကအင်္ဂါနေ့ညသကောင်အထိကျုံဝင်မှာစီးရီးယားတူရကီနယ်ကြားဂျာကန်နယ်တွေကနေကတ်တပ်ဖွဲ့တွေပြန်ဆုတ်နေအောင်အချိန်ပေးထားတာပါအဲ့ဒီဒေသကနေအမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့ကိစ္စဒီမိုကရက်အမတ်တွေရောရီပါဘလီကန်အမတ်တွေကပါသမ္မတထရန့်ကိုဝေဖန်နေကြပါလေအထက်လက်တော်ရီပါဘလီကန်ခေါင်းဆောင်မစ်မက်ကော်နယ်ကတော့အခုလိုကာကွယ်ပြောဆိုပါတယ
် Any president has a lot of latitude in deploying troops
တပ်တွေစေလွတ်တာရုတ်သိမ်းနိုင်တဲ့ပတ်သက်ပြီးတော့ဘယ်သမ္မတမဆိုလွလွလပ်လပ်ဆုံးဖြတ်ခွင့်အတိုင်းအတာအများကြီးရှိပါတယ်ဒီကိစ္စမှာမားတယ်လို့ကျွန်တော်တို့အမတ်တွေတော်တော်များများငင်းခုန်နေကြပါလေ
ဒီမိုကရက်ထဲလွတ်တော်အမတ်ဘော့ဒ်မန်နန်ဒက်စ်ကဆိုရင်တပ်တွေရုတ်လိုက်တာကရုရှားကိုသူ့ရဲ့မားမိတ်စီးရီးယားကတစင်ဒေသတွင်းဩဇာလွှမ်းမိုးမှုပိုရှိအောင်အခွင့်အရေးပေးလိုက်တာဆိုပြီး ABC ရုတ်သံကိုပြောပါတယ
် There's no guarantees about our interests and in fact Russia not only is going to have a major
ကျွန်တော်တို့အမကန်ချင်ရှိပါဒီကနေ့ကျတော့စီးရီးယားရှေ့ကြီးကိုရုရှားကအဓိကဆုံးဖြတ်ပေးမယ့်အခြေအနေတွေမဟုတ်ပါဘူးအဲ့ဒီဒေသတွေမှာရှိတဲ့လူတိုင်းကလည်းသူတို့မဟာမိတ်ကဘယ်သူဖြစ်တဲ့နဲ့ဆိုတာပြန်ပြီးတော့နှိုင်းချင်စဉ်းစားလာကြပါလိမ့်မယ်
တချိန်တည်းမှာကတ်လူမျိုးစုတပ်ဖွဲ့တွေထိမ့်သိမ်းဖမ်းဆီးထားတဲ့အိုက်စီအကြမ်းဖက်သမားတသောင်းလောက်ရဲ့အခြေအနေကိုလည်းမေးခွန်းထုတ်နေကြပါလေတချို့လွတ်သွားတယ်ဆိုတဲ့သတင်းတွေထွက်နေပြီမဲ့သမ္မတဒေါ်နယ်ထရန့်ကတော့အားလုံးကိုတည်တည်ချာချာလုံလုံခြုံခြုံထိမ့်သိမ်းထားတဲ့အကြောင်းတောက်ကြံကြီးကပြောပါလေ
ISIS totally under guard
အိုက်စီအကြမ်းဖက်သမားတွေကိုလုံးဝစောင့်ကြံနဲ့ထိမ့်သိမ်းထားတာပါတူရကီကလည်းတည်ချာစောင့်ကြံထားပါလေအားလုံးကိုစောင့်ကြည့်နေပါတယ်လို့သူကပြောဆိုသွားတာပါစီးရီးယားနဲ့အမေရိကန်တပ်တွေရုတ်သိမ်းလိုက်တဲ့ကိစ္စရှုတ်ချတဲ့ဆုံးမချက်တရက်ကိုအမေရိကန်အောက်လွှတ်တော်အမတ်တွေကပြီးခဲ့တဲ့အပတ်တည်းကချမှတ်ခဲ့ပါလေ။ Republican အမတ်129ယောက်ဒီမိုကရက်အမတ်တွေနဲ့ပေါင်းပြီးသမ္မတထရန့်ကိုဆန့်ကျင်ဆုံးဖြတ်ခဲ့တာမို့ဒါတကယ်နဲ့ဆုံးဖြတ်ချက်ချခဲ့တာဖြစ်ပါလေ။ ဒါပေမဲ့လည်းဒီဆုံးဖြတ်ချက်ကသင်္ကေတထိမ့်မဲ့သဘောထားချမှတ်တာဖြစ်ပြီးနောက်ထပ်ရည်ရွယ်ထက်လွတ်တော်မှာတင်လာခဲ့မယ်ဆိုရင်တော့ဆက်ပြီးအထမမြောက်အောင် Republican အမတ်တွေကပြိပိမှုရှိနေကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူတွင်တဲ့သူကိုသားညုံဦးတို့စီစဉ်တင်ဆက်တဲ့တိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်လေးလိုင်းစီစဉ်ကနေကိုကြိုဆိုပါရစေ။ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Energy Australia လက်ထက်မြန်မာနဲ့ကုလသမဂ္ဂဆက်ဆံရေးကိစ္စပါ။နယူးယောက်မြို့ကုလသမဂ္ဂအထူးညီလာခံမှာဒီသတင်းပတ်ထဲမှာပဲဒီကနေ့မှာပဲစပြီးတော့ဗောမြမရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားချက်ကတော့တချိန်လုံးကဒီမိုကရေစီရဲ့လူခွင့်ရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်တဲ့ချိန်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးခြေလှမ်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမျက်နှာစာမှာတော်လေးဝေဖန်ခံနေရတာပါ။ဒါကြောင့်မလို့ဒီအကြောင်းကိုကျွန်တော်တို့ဒါရိုက်လီလိုက်စီစဉ်မှာဆွေးနွေးသွားမှာပါ။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့မြမရေးလေးလာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်။ဒေါက်တာနိုင်အောင်ကအရင်တော့ဒီ EBSDF ကျောင်းသားတက်ရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။နောက်တူကတော့ကုသီယာသွေးပါ။ကုသီယာသွေးကတော့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့တုံးသက်လေးလာသူတူလည်းဖြစ်ပါတယ်။စာရေးလည်းရေးပါတယ်။သတင်းမီဒီယာသမားတူလည်းဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီ။ကျွန်တော်ရေးဆုံးဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပါဒီတစ်ချိန်လုံးကဒီမှုစီးရေးလူခွင့်ရေးပြောနေတဲ့ NLD အစိုးရလက်ထက်မှာပေါ့နော်။အခုကုလသမဂ္ဂနဲ့ဆက်ဆံရေးအထူးဖြစ်လူခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ချက်တွေပေါ်မှာပေါ့နော်။ဆက်ဆံရေးနဲ့ပတ်သက်လို့အရင်ဆုံးကိုနိုင်အောင်ရဲ့တုံးသက်ချက်အမြင်လေးအကြံပေးသိချင်ပါတယ
်။ဒီမတ္တာပြောရင်တော့ဒီဒီမိုကရေစီဆိုတာပေါ်ထွက်လာတဲ့အချိန်မှာနိုင်ငံတကာကပြည်တွင်းကကောအကုန်လုံးကတက်ကြွကြတယ်ပေါ့နော်ဒါအကောင်းဆုံးအလားအလာအတွက်ကုပြောင်းရေးတက်ကိုဒါပေါက်ကူးပေးမဲ့တိစားလို့မြင်ရတာရှိတယ်ဒါပေမဲ့ဒီဒီအထူးသဖြင့်တော့ဒီရခိုင်ဒီရိုဟင်ဂျာကိစ္စတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီဗမာပြည်ပေါ့အထူးသဖြင့်ဒေါက်ဆန်းစီဆိုတဲ့လက်ထက်မှာဒီကုလသမဂ္ဂနဲ့ဆက်ဆံရေးကတော်တော်ကိုဆိုဆိုဝါဖြစ်လာတာရှိရဲ့အလားတူပဲဒီဒီကချင်ရှမ်းမြောက်ပိုင်းအစရှိသဖြင့်ပေါ့နော်ဒီလူခွင့်ရေးချုပ်ပေါမှုတွေစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချုပ်ပေါမှုတွေပေါ်မှာလည်းဒီဗမာအစိုးရကဘာမှမပြောဘူးဆိုတဲ့ပုံမှာဝန်ခံမှုတွေများလာတယ်ဆိုတော့စိုးလာတာကဘာနောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ဒီဗမာဒေါ်ဆန်းစီဦးဆောင်တဲ့အစိုးရကနေပြီးတော့မှဒီကုလသမဂ္ဂမှာပုံမှန်လုပ်နေရဖြစ်တဲ့ဒီလူခွင့်ရေးခြေနေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေလကုလသမအထွေထွေညီလာခံဆုံးဖြတ်ချက်တွေကိုအခုပေါ်မဆောင်ရဘူးဆိုပြီးတော့ဒါတွေကိုပြောတာရှိရပြန်ဒီကိစ္စတွေကိုအေးအေးယူဆောင်ရနေတဲ့ဒီကုလသမလူခွင့်ရေးအထူးရာရှိကိုလည်းအာဗမာပြည်ဝင်ကိုဝင်ဖို့ကြိုးညှင်းဆန်တာတွေနောက်ပြီးတော့မှဒီလွတ်လပ်ပြီးတော့မှဒီတရားမျှတတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုလည်းပူးပေါင်းဆောင်ရွက်ဖို့ဗမာပြည်လက်ခံဖို့ညှင်းဆန်တာတွေတောက်လျှောက်ဖြစ်လာတာရှိတယ်ဆိုတော့ဒီနေ့ဒီဓာတ်ပြင်ကိုပဲဒီဟိုတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလူသားချင်းစံတာတဲ့အကူအညီတွေပေးတာပေါ့နော်။နောက်ပြီးဟိုဒီရိုဟင်ဂျာတွေမောင်းထုတ်ခဲ့တဲ့အချိန်မှာကြံနေတဲ့ရခိုင်မရှိဒုက္ခတွေစကန်နေကိုလူသားချင်းစံတာတဲ့အကူအညီပေးတာတွေကိုလည်းရက်တက်ငါတွေနော်အာယုံနေပေးရတာတွေဆိုတော့အာကြောက်မဲ့ဆိုလို့ရှိရင်တော့ဒီဟိုပြန်ပြီးတော့ကောင်းလာတဲ့နိုင်ငံတကာနဲ့ဆက်ဆံရေးထဲမှာကုလသမဂ္ဂအပါအဝင်ဘောဘီတိုးတက်လာမယ်အနေထားမှာအဲ့ဒီလူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့ပြောလာတဲ့ကိစ္စပြောရပါမှာဒီနိုင်ငံတကာအဆင့်မှာကောဒီမြေပြင်အဆင့်မှာကောကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တော့အနေဆုံးအဆင့်ပေါ့နော်ဒါဘယ်လောက်ထိစုစုပေါင်းအဆင့်ဖြစ်သွားဖို့မလဲတော့မသိဘူးအနေဆုံးအဆင့်အတီးတော့ရောက်သွားတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနေရာမှာတစ်ချက်မိချင်တာကဒေါ်ဆန်းစုကြည်တလောကနေပြီးတော့စီဝေးမှာလည်းပြောပါတယ်အထူးဖြစ်ရခိုင်ကိစ္စလို့ဟာမျိုးပါရခိုင်ကိစ္စလို့ဟာမျိုးမှာပြည်တွင်းအခြေအနေကိုပဲအာကိုမယ်ပြည်ပကအကူညီပေးမယ်ဆိုတာတွေကိုကျေးဇူးတင်တယ်ဒါပေမဲ့ပြည်ပအကူညီမလိုဘူးဆိုတဲ့သဘောမျိုးပြောပါတယ်ဆိုတော့ကအခြေအနေရဆိုရင်အရင်ဟိုးစစ်စုကလက်ထက်ကလူမျိုးပဲတကားပိတ်သွားတဲ့အနေအထားမျိုးပေါ့နော်ဖြစ်သွားတယ်အဲ့တော့အခုကုလသမဂ္ဂမြန်မာစာမှာပြောဆိုနေတဲ့ဖိအားပေးမှုတွေနောက်နိုင်ငံတကာအရေးယူမှုတွေကတကယ်တမ်းမြန်မာနိုင်ငံအတွက်အလုပ်ဖြစ်ပါမလားဒီလိုအခြေအနေမျိုးမှာ
အန်ပိုင်းရှိတာပေါ့နော်ဟိုတကယ်တမ်းပြောရင်တော့ကျွန်တော်သိသလောက်ကနားလည်သလောက်ကနိုင်ငံတကာအဖွဲ့အစည်းတွေကဒီလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပြောလို့ရှိရင်ပထမဆုံးတော့စုံစမ်းစစ်ဆေးပေါ့ဆိုတော့အပြင်းအပြောင်းနေရတယ်ဆိုလို့ရှိရင်အထက်တည်းကနေအစိုးရကနေလည်းဒါကိုနားလည်ပြီးတော့ခွင့်ပြုပြီးတော့လုပ်တယ်ဆိုလို့ရှိရင်ပို့ပြီးတော့တရားလွတ်လပ်တဲ့အမြင်ရှိမယ်အဲ့ဒီပုံမှာအစိုးရကအဲ့တွေးရှိချက်တွေပေါ့အစိုးရအဆုံးပြတ်
အဆုံးပြတ်တယ်ဆိုလို့ရှိရင်အရေးယူမှုမီးပုံစံတွေအများအများကြီးရပေါ့ဆိုတော့နိုင်ငံတကာကြီးကလည်းအများအားပြောရင်တော့ကျွန်တော်ခေါ်တဲ့ဒီ domestic law ပေါ့နော်ဒီပြည်တွင်းဥပဒေတွေနဲ့လုပ်တဲ့ဟာမျိုးပဲပိုဖြစ်စေချင်တာပဲအဲ့တော့ဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့ဒီ NNA ဆိုအနေနဲ့ကလည်းဒီတရားစီရင်ကိစ္စကိုမကန်တွန်းတဲ့အပြင်အထူးသဖြင့်စစ်တပ်နဲ့ပတ်သက်လို့ရှိရင်လည်းစစ်တပ်ကနေပြီးတော့မှဒီသူတဲ့ပတ်သက်တဲ့အရေးရာတွေအားလုံးကိုသူကလုံးဝမောင်းမိုင်စီလှုပ်ချင်ရလှုပ်လို့ရနေတဲ့အနေအထားမျိုးပေါ့နော်အဲ့လိုအနေအထားမျိုးရှိရင်တော့အားလုံးသိတဲ့အတိုင်းပဲ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်ဒီစစ်တပ်နဲ့ပတ်သက်တဲ့အရေးရာတွေအထူးသဖြင့်ဥပဒေအရေးရာတွေကိစ္စလည်းဘာမှလှုပ်လို့မရအနည်းဆုံးအလုံးသိကြတဲ့အတိုင်းပဲဒီဟိုဗါလဲအင်တင်းကိစ္စဖြစ်တဲ့ကိစ္စဆိုလို့ရှိရင်လည်းဒီစစ်သားတွေကလာတိတ်မကြသေးခင်မှာပဲလွတ်သွားတယ်တို့နော်ဟိုးကချင်ပြည်မှာဟိုရှိတဲ့မြင်းကြီးနားမှာဟိုကချင်ဘက်မှာဆံမလေးနဲ့ဟိုတက်ခံတာနော်ကလေးတယောက်တို့ကရောသူ့ဖေကနေပြီးတော့ဟိုတရားဆွဲတဲ့ခါကျတော့အဖေပါထောင်နဲ့တက်တာဆိုတော့ဗမာပြည်မှာရှိနေတဲ့တရားစီရင်စနစ်နဲ့တရားဥပဒေတွေကဘာမှကိုအသုံးစားလို့မရတဲ့အပြင်ကိုစစ်တပ်ကအပြစ်ပေးခံရခြင်းမှာကင်းနှုတ်ခွင့်ကိုရနိုင်တဲ့ဥစ္စာမျိုးဖြစ်နေတဲ့အခါကျတော့ဒီဟာကတော့ဒေသဆိုင်ရာပေါ့နော်ဗမာပြည်ဥပဒေနဲ့ဗမာပြည်တရားစီရင်စနစ်နဲ့အသုံးချလို့မရတော့ဘူးဆိုတဲ့အခြေအနေနေသားကိုဖြစ်သွားတာအဲ့တော့ပြောချင်တာကဘာလဲဆိုတော့အချက်လက်ရှာဖွေတာတွေနောက်ပြီးတော့မှတရားဥပဒေနဲ့ဖြစ်ဖို့ကိစ္စတွေပေါ့နော်ဆိုတော့အဲ့လိုဟာမျိုးကြောင့်မလို့သာဒီအခုပြောနေတဲ့ ICC အဆင့်ရောက်သွားတာအဲ့တော့ဒီကိစ္စတွေလည်းရေရှင်းမှာအလုပ်ဖြစ်နိုင်လားအလုပ်မဖြစ်နိုင်လားလို့ပြောရင်ကျွန်တော်မြင်ရတော့ကြာပါလိမ့်ဦးမယ်ဒါပေမဲ့ကြာပါလိမ့်ဦးမယ်ဆိုတော့အမှန်တရားကတော့ရှိနေတာပဲတော့ဒီမှာသတိဗမာပြည်နေနဲ့သတိပြုတင်တာပါလဲဆိုတော့ကုလသမဂ္ဂကဆုံးဖြတ်ချက်တွေကစီးနောက်မှုရှိတယ်အဲ့ဒါပါလဲဆိုတော့နိုင်ငံတွေပါပြီးတော့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ပြောမယ်ဆိုလို့ရှိရင်ဗမာပြည်နဲ့အရေးရာနဲ့ပတ်သက်တဲ့အမြင်ပေါ်မှာဒါတို့ကငါတို့အားလုံးကဒီလိုတော့ဘုံသဘောတူညီကြတယ်ဆိုတော့ဟာဖြစ်တာအဲ့တော့ကုလသမဂ္ဂတစ်ခုလုံးအနေနဲ့တစုတစည်းတဲ့အရေးယူလို့ရတဲ့အကိစ္စတွေမှာကြာရင်ကြာမယ်အားနေချင်အားနေမယ်အဲ့ဒီဘုံရည်တည်ချက်ပေါ်မှာနိုင်ငံတကာကနေပြီးတော့ဗမာပြည်နဲ့ပတ်သက်တဲ့ဆက်ဆံရေးကိုကိုစီဆုံးဖြတ်တဲ့ကိစ္စတွေကပို့ပြီးတော့အရေးပါအရာရောက်လာနေမှာဖြစ်တော့ဒါကလည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဗမာပြည်လုံနေချိန်မှာဒါပြန်လဲကောင်းတဲ့အလားလားမဟုတ်ဘူးဒါလည်းသတိပြုသင့်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာဒေါက်တာနေအောင်လေးလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာနောက်ထပ်ပေးတဲ့ဆွေးနွေးမဲ့ကုတရားသွေးဖိတ်ခေါ်ကြပါလိမ့်ခင်ဗျာကုတရားသွေးကြားလားမသိခင်ဗျာခုနဒေါက်တာနေအောင်ပြောသွားတဲ့ဟာတွေလည်းရှိပါတယ်လက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့ဆက်ဆံရေးနဲ့ပတ်သက်လို့ကုတရားသွေးရဲ့အမြင်အကြံဉာဏ်လေးရင်လုံးပြောပါဗျာခင
်ဗျာဟုတ်ကဲ့ဟိုကုလသမဂ္ဂကတော့အများအားသူကိုဟိုဒီ NLD ဆွေးနွေးအောင်ဆိုတော့ကေပေါင်းလေးပြီးထားတယ်သူကပြောတယ်တော့ဒီစီကံဥပဒေရာဟလာဒီစီရင်ဒီဟိုအကြမ်းသားဆွေးနွေးအောင်နေတဲ့ဒီရွေးကောက်ခံဆွေးနွေးအောင်နေတဲ့အလို့ချင်တယ်လို့လို့မရဘူးသူတို့ဒီခုကျွန်တော်သတ္တနာတွေရဲ့အဓိကရင်းမြစ်ဖြစ်တဲ့ကျွန်တော်ဒီလက်ဆိုင်ကိစ္စမှာဖြစ်တဲ့ပြဿနာကြီးကိုရှုစဉ်းစားတဲ့မတော်ကနေပြီးကျူးလွန်တယ်ဒါကြောင့်မို့လို့ဟလာအစိုးရကိုဟလာဒီလိုအပ်တဲ့ကျွန်တော်တို့ဒီရေးယူမှုတွေဆောင်ရွက်မှုတွေလုပ်ပါဆိုပြီးတော့ဟိုပြဿနာနဲ့ NLD အစိုးရနဲ့ကိုခွဲပြီးတော့ဟလာကျွန်တော်တို့ဒီကုလသမဂ္ဂနဲ့ပြီးတော့ကင်ကျယ်ဖို့ချိုးစားတယ်တဘောတစ်ခုကဒီရပ်သားအစိုးရကိုညှာဖို့ချိုးစားတယ်ပေါ့ဗျာစစ်တပ်ကိုပို့ပြီးဖြိဖို့ချိုးစားတယ်ပေါ့ဒီဒေသရှိတယ်ဆိုတော့ပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီကုလသမဂ္ဂနေပြီးတော့ဒီဘောပြောသလိုဒီကျွန်တော်တို့ဒီအထူးကိုယ်စားလှယ်တို့ဒီ first finding mission လို့ဟိုပေးသွင်းဖို့လုပ်တဲ့အခါမှာဟိုအစိုးရအနေနဲ့ဘာအချက်တွေရှိလဲဆိုတော့ဒီအဖွဲ့ကြီးကရောက်လာရတဲ့ကျွန်တော်တို့ဒီစစ်တပ်ကထိန်းချုပ်ထားတဲ့ကျွန်တော်တို့ဒီ management area တွေကိုဝင်ပြီးတော့ပုံစံမေးမြန်းတာတွေလုပ်လာတဲ့အနေအထားမျိုးကရှိလာမှာဆိုတော့ဟိုတကယ်တမ်းကျတော့ဖွင့်လင်းပြောရရင်ဗျာနိုင်ငံတကာကဒီလမ်းကြောင်းလေးကိုဖွင့်ထားပေးပြီးတော့ဟိုပါပါလေးကံကြွယ်ဖို့ကြိုးစားတော့လည်းပဲအခုရမှာတကယ်တမ်းကျတော့အပြတ်သေးစီသွားတယ်ဘာဖြစ်လို့လဲဆိုတော့တကယ်တမ်းကျတော့သူကတက်ကူလေသူကဟိုဘယ်လိုပုံလဲဟိုဖိုင်းဖိုင်းနိုင်နိုင်ကြီးမဟုတ်ဘူးဆိုတော့ဟိုတက်ကူလက်ရှိရတဲ့သဘောရှိအဲ့တော့ကုလသမဂ္ဂကနေပြီးတော့ခုလိုမျိုးကုလသမဂ္ဂလည်းမဟုတ်ဘူးမြေပြည်တိုင်းပြည်ရမှာဆိုတော့ဒီလိုမျိုးကျွန်တော်တို့ဆောင်ရွက်လာမယ်ဒီသခိုင်ရေးနဲ့ပတ်သက်ပြီးတော့ဟလာကျွန်တော်တို့စုံစမ်းစစ်ဆေးတာတွေလုပ်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကသခိုင်ကိုပေးသွားမယ်နောက်တစ်ခါအဲ့ကောပြောတဲ့ကိစ္စကဒီကိစ္စမှာပတ်သက်တယ်ဆိုတော့ဆက်ရင်းသက်ဖွဲ့ရုံတစ်ခါသွေးဆောင်ဝင်ပြရမှာဆိုဒီအပိုင်းနဲ့ကျွန်တော်ခုကတကယ်တမ်းကျတော့သူကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကကျွန်တော်တို့ပူပေါင်းဆောင်ရွက်တဲ့ပုံစံနဲ့ဆောင်ရွက်ပုံစံလုပ်မလားဆိုပြီးတော့သူတို့ကလည်းစဉ်းစားချက်ဖြစ်သွားဖြစ်သွားတော့အားလုံးသိပြီလားအတိုင်းပဲဒီပြည်တွင်းမှာပဲကျွန်တော်တို့ဒီ investigative inquiry ဆိုတဲ့ဟိုအဖွဲ့ပေါ့နော်
်တို့နိုင်ငံတကာပညာရှင်နဲ့ပါဒါကိုဖွဲ့လိုက်ပြီးဆန်ကြောင်းဘက်ကိုရောက်သွားတယ်ဆိုအဲ့ဒီဆန်ကြောင်းဘက်ကိုရောက်သွားတော့ဒါလည်းဘာဖြစ်သွားလဲဆိုတော့ကျွန်တော်ပြည်ပအနေလာမဲ့ test finding mission တို့ဘာလို့ညာတို့အားလုံးငင်းတဲ့အဆင့်ရောက်တော့ဘာဖြစ်လဲဆိုတော့တစ်ဖက်မှာဟိုကျွန်တော်ကုလသမဂ္ဂနဲ့ဆက်ဆံရေးမှာကအများကြီးထိခိုက်လာဆိုတော့ကုလသမဂ္ဂပြောတာဆိုတာကိုငင်းပယ်တယ်အလားမသိတိုးရှင်းသူ့တယ်ဆိုရင်အနေထားမျိုးဒီရောက်ဘာမှမသိရောက်လာပို့ဆိုတာကျွန်တော်ဒီအတွေ့အကြုံတွေမှာရှိတဲ့ first finding sorry ဒီထဲမှာရှိတဲ့ inquiry ကနေပြီးတော့ကျွန်တော်တို့ဒီဘယ်လိုကောင်းပဲအများယုံကြည်တော့တယ်ကျွန်တော်အစီရင်ခံစားလို့ဟာမျိုးတွေဆက်မလာတဲ့အချိန်စက်တန်းတူရဲ့အနေထားမျိုးဖြစ်လာတယ်အခါကျတော့ပို့ဆိုတာကဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ကဒီဘက်မှာသုံးရိပ်မှုတွေအဲ့တော့အထူးဖြင့်ကုလသမဂ္ဂနဲ့ဆောင်ရွက်နေတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါမျိုးဒီအစိုးရကိုလည်းညှိနှိုင်းတာထားပြီးတော့ဆောင်ရွက်နေတော်လည်းပဲအစိုးရကမသိသေးခြင်းပြုတယ်ဟာတက်ကိုပဲပူပေါင်းဆောင်ရွက်နေတယ်ဆိုတော့အယူဆချက်တွေတစ်ခါမှပုံကျင်းထားလာတယ်ဟုတ်ကဲ့တစ်ခါမှဒီလိုအခြေအနေတွေကဖြစ်ရတဲ့အချိန်မှာကျွန်တော်တို့ဒီဘက်မှာလည်းဒါကကျွန်တော်တို့ဒီဒုက္ခရဲ့ပတ်သက်တဲ့အဲဟိုစဉ်းကျင်စံမျိုးတွေနဲ့ပတ်သက်ပြီးတော့ဟိုပြောကြရအများကြီးခိစ္စတွေဖြစ်လာတယ်။ဆိုတာပြောလို့ပေါ့ဒီတရားရေးမှန်တိုင်းကိုကျွန်တော်တို့မတက်မှတ်နိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီမြေပြင်မှာဆန္ဒပြဝင်ဖြစ်တဲ့အခါမှာကြိုက်ပြတဲ့အခါမှာကျွန်တော်တို့ပြောကြခိစ္စတွေအများကြီးဖြစ်လာတယ်။ဆိုအထူးရအချင်းပြောရင်ကျွန်တော်တို့ရိုးရိုးလေးဒီထဲမှာရှိတဲ့ကျွန်တော်တို့ဒီကျွန်တော်တို့ပြည်ပလူ့ဖွဲ့ကြီးမှာရှိတဲ့လူ့ဖွဲ့ရေးစဉ်းကျင်စံမျိုးတွေကိုသူ့အနေနဲ့တစ်ဖြည်းဖြည်းချင်းသုံးမိတာသူ့ကမခက်ဘူး။ဆိုတော့တစ်ဖက်မှာရခိုင်လူကိစ္စလူမနိုင်ရင်ကသူ့တယောက်တည်းမပြီးရဲ့ကိစ္စမျိုးတက်နေပူပေါင်းဆောင်မဲ့ကိစ္စမျိုးဖြစ်လာတဲ့အခါမှာအဲ့ဒါကိုတွေ့ပြီးတော့ကျွန်တော်တို့ဒီခတ်လာတဲ့ရလဒ်ကိုရင်ဆိုင်တဲ့အခါမှာကျွန်တော်တို့တော့ပြောသူဒီလူခွေရင်းနဲ့ပတ်သက်လို့ဒီဆိုးရွားကအဲ့ဒါဟိုအလေးနဲ့မထားဘူးသူကတော့ချိုးပေါက်တယ်လို့ဖြစ်နေတယ်ချိုးပေါက်မှုတွေကိုမသိလို့ဖြစ်နေဆိုတော့ဘောကရောက်မှမသိတော့ဘူးအခြေအနေကတော့ရှင်းရှင်းပြောရတယ် NLD ဆိုးရွားနေတယ်တော်ရင်ကရင်မနိုင်နေရလေပြီးတော့ဒီအခြေအနေ
ကျွန်တော်အဲ့မှာကိုတရား
အနေနဲ့ကတော့ဒီလူခွေရင်းကိုဒါဒီကြိုးရင်ပြူတဲ့အနေထားမျိုးတော့မရှိဘူးတော်တော်လည်းမနိုင်နေတဲ့အနေထားလို့ပဲကျွန်တော်ပြောချင်
ဟုတ်ကဲ့ကျွန်တော်အဲ့မှာကိုတရားကိုတခုမေးချင်တာကခုနကဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ဒီအမျိုးသားရင်ကြားစည်ကိုဦးတည်လို့ပဲဒီကုလသမဂ္ဂနဲ့ဆက်ဆံရေးမှာထိခိုက်တာလားဒါမှမဟုတ်သူတို့ကိုယ်တိုင်ကကုလသမဂ္ဂရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝင်လုံးမဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးအယုံမရှိအကြုံကြီးမရှိလို့ဒီလိုဖြစ်တာလားဒီနှစ်ချက်ကဘယ်ဘက်ကိုတာမယ်လို့ထင်ပါလဲ
လက်ဆောင်ကဒီလိုကျွန်တော်အမြင်ပြောရရင်ဟိုတော့ပြောတယ်ဗောဒီစက်ကဲလာဒီတော်ဝင်ခဲ့တဲ့ဒီသူတို့ဒီဖြစ်ခင်ပါဗောနော်ကျွန်တော်ဒီပုံစံဆက်စည်ရုပ်ပြီးဆိုတဲ့ဟိုကကျွန်တော်တို့ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့ဒီတိုင်ရင်းသက်ဖွဲ့တွေနဲ့ပြည်သူမီးလျှနာလို့အဲ့ဒီဒေတာကိုဖြစ်ပေါ်တဲ့နေရာကိုသွားပြီးလေ့လာခွဲပြုတာမျိုးတွေလုပ်ရမှာလုပ်ရင်တော့ကျွန်တော်တို့တက်နေဒီလိုမျိုးအဆောရယ်ပြီးတော့ဒီတိုင်း open ဖွင့်ပေးလိုက်တယ်တက်နေအကြီးကြီးဆက်လာတက်ဆိုတော့သူကအကြီးကြီးသက်သာတက်ရင်ဘာဖြစ်မလဲဆိုသူ့ရဲ့ဆော့ဆိုတဲ့ဒီရင်သားဖြေလုပ်နေတာလည်းထိခိုက်ပြီးရင်သားဖြေရေကိုဒီပဲကြည့်ပြီးတော့လုံးနေလာလားဆိုလို့ချင်းအဲ့ဒီလိုကြီးလည်းတက်ရက်ကြီးလည်းမဟုတ်ဘူးဗျာဟိုတရားစီရေးအတွက်ကျွန်တော်တို့ကအတွေ့အလက်ရှိမဲ့ဒီလိုလည်းမဟုတ်ဘူးလုံးကောင်းလုံးကြီးတွေမှာညှိသွင်းလာတဲ့အခါကျရင်ကသနာအဲ့ဒီလိုပဲနောက်ဆုံးကျတော့လမ်းကောင်းသွားမယ်ဆိုတော့အနေထားမျိုးဖြစ်တယ်ဆိုတော့သူကအဲ့ဒီမှာလည်းသူကအဲ့ဒါကိုငဲ့တာလည်းပါတယ်ဆိုတော့ဟိုဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့တော်တော်လည်းကသူကအဲ့ဒါလည်းသူကကိုယ်နဲ့ကခံစားလာတယ်သူတို့ကိုယ်နဲ့က personally ခံစားလာတာတချို့ကိစ္စတွေမှာလောက်အောက်ခြေကတက်လာတဲ့တရင်လေးရောသူတို့ကိုယ်တိုင်ကြုံရတာလေးရောတစ်ဖက်ဆောင်နဲ့လုပ်ကြလို့ဟာအကုန်လုံးမဟုတ်တော့လည်းပဲနိုင်ငံတကာကနေလာတဲ့အဖွဲ့အစည်းတွေမှာတချို့သောပုံပုံများဟာပါပါလိမ့်မယ်ကျွန်တော်တို့ဒီအဖွဲ့အစည်းတွေမှာအဲ့တော့သူတို့မှာလည်းဟို emotion ရှိတာမျိုးလည်းရှိမယ်အထူးရောမယုံတာမျိုးလည်းရှိနိုင်တယ်တန်တရားနဲ့တကူရဲ့ဒါတာလည်းရှိနိုင်တယ်ဆိုတော့ဟိုနိုင်ငံတကာလာတဲ့ဒီ mission တွေမှာလည်းလူတိုင်းအကုန်လုံးမကောင်းဘူးအကယ်၍ဖွင့်ပေးလိုက်လို့ရှိရဲအကယ်အဲ့ဒီလူတွေကအဲ့ဒီဒီလုပ်ငန်းတွေကိုဥဆောင်လုပ်သွားပြီးတော့ကျွန်တော်တို့ဒီတွေ့လာတဲ့ finding တွေကတစ်ဖက်ဆောင်နဲ့ဖြစ်နေရင်ကျွန်တော်ကဒီအခုကအဲ့နောက်ကိုလိုက်ရတော့မှာအဲ့ကြဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်လို့ရှိ
ဟုတ်ကဲ
့အခုတော့ပဲဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
ကဖွဲ့စည်းပုံပေါ်ပါလေအပြေဝမယုံကြည်ရလည်းပါတယ်
ဟုတ်ကဲ့တော်တော်နေအောင်ကုတ္တရာသူရောလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာဒီတော်တော်ရှင်ချိုလီလိုင်းပေါ်ရောက်နေလို့ကျွန်တော်တက်နိုင်လောက်ခေါ်သွားပြီးပါမယ်ရင်းတော့ကုတ္တိလက်မူတူတော်တော်လေးဆွေးနွေးမိများပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နော်အစိုးရရဲ့လောက်ရစစ်တပ်ရဲ့လောက်ရကိုကြည့်ရတာတော့နော်ရိုးသားမှုမရှိဘူးဗျဘာလို့လဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာနော်ဖိနှိပ်မှုကအများများစွာရှိခဲ့တယ်လို့နော်နှစ်ပေါင်းများစွာလည်းဖိနှိပ်မှုရှိခဲ့ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်အခုလက်ရှိအစိုးရအဖွဲ့အစည်းနဲ့စစ်တပ်အဖွဲ့အစည်းတွေပြောဆိုနေတာလိမ့်နေလက်သားမှုတစ်ခုဖြစ်နေတယ်ခင်ဗျ။ကုလသမဂ္ဂကိုယ်စားလှယ်တော်တွေတော့ဗမာအစိုးရစစ်တပ်ကိုယ်စားလှယ်တော်တွေကနော်ကုလသမဂ္ဂတက်ပြီးတော့နေရာယူတော့တက်တော့လိမ့်နေတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျ။စစ်တပ်ကိုယ်စားလှယ်တွေကဒီလိုပဲဗျ။ပြောဝင်ရပုံကိုယ်တွေပြောရတာကလိမ့်နေမှုအများကြီးပါရင်ကျွန်တော်တွေ့ရတယ်။ဟုတ်က
ဲ့ဟုတ်ကဲ့ကိုတိလက်မှုကတော့
ကျွန်တော်ပြောရမယ်ဆိုရင်နော်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နော်တိတိကျကျမမတန်ကနော်တက်တက်တတအရေးယူဖို့လိုတယ်ဗျ
ဟုတ်ကဲ့ခင်ဗျာ
ဆိုရင်ကျွန်တော်မြန်မာနိုင်ငံရဲ့ဒီလိုပဲသွားနေမှာပဲ
ဟုတ်ကဲ့ကျွန်တော်ညက်တော့ရှင်တူလှည့်ပေးကြပါလေကိုတိလိုက်မှုကြီးကိုစလိုက်ဖွေကွန်ကိုစလိုက်ဖွေကွန်ဆွေးနွေးမေးမြန်းလို့ရပါတယ်
โอเคจะใครยิ่งกี่ชาโรหัวส่วนนี้ส่วนนั้นตัวสุดเท่ไม่เท่เนี่ยบาเบลเลสโรยิ่งส่วนนั้นง่ายนี่เลยใช่ไหมส่วนก็เรื่องนี้ส่วนเลยเว้ยตั้มโรกี่ชาเนี่ยป่านี่เรียกข้าจารอยิ่งส่วนใครดูแลตัวมันเลยเออจีนก็เลยเว้ยมีเจตนาว่าเลยเว้ยเท่ๆวินอีลูลาตีลูลาไม่ดีเออตัวที่เกลี่ยมาตัวอะไรมีเสียงว่าชุดนี้ส่วนนั้นฉันรู้ในงานดูแลนี่น่าเสียแล้วมีชีแต่เราเรื่องนี้มันง่ายมากเรื่องคุยเรื่องเจ้าเมื่อสิ่งนั้นท่านสุขุมว่าเช็คเอาไปเลยปฏิเสธไปเลยอะไรแบบเรื่องคุยกูกับคนที่เป็นในเรื่องไปเลยเรื่องเขาเจอกูน่าเราเป็นยารีติงเชื่อว่าอะไรแบบสาบเป็นยารีติงยามติงยาวูน่าสิ่งไม่เต็มหุ่นเลยชีเดียร์เลยแต่เราเรื่องนี้อันนี้ถ้ามาสิ่งนั้นเรื่องคุยกับจันเดียจะคันกิสาวมาเขาเป็นจันเดียนี่เป็นมาสิ่งนั้นสุดก็โอ้ยี่ปีอาตตาไก่ดีบีโอมาตั้มโรกเลยเว้ยมันน่ะท้าวเสียเลยมรูบาวูเออเราจะคู่เดียวไม่สุดเนาะจะใครเกี่ยวมาสุดเนาะตั้มโรกูโออาณาเราตั้มโรกูเจ้าลุงจะคู่เทมเขาเป็นไอ้ดีจะใครเกี่ยวมาสุดเนาะจะใครดีดีเนี่ยจะรู้ในงานตาลีเย่โอเกี่ยวสิ่งที่เด็ดด้วยลูลูลลันในงานตะการวิ่งใครไม่สุดเนาะมือลาอะไรเจ็ดนาทีลายบีโอหน้ามาลีเทปูบีโอสุดเทปีโอมาพิชิลุมีอะไรအချင်းရောက်မှာကိုလည်းအနေဒီဆူကလည်းစူးရင်ပူရတယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျကုစလိုင်းပွေကိုကျေးဇူးပါကျွန်တော်ကုတမ်းမအောင်ဖိတ်ခေါ်ကြပါလေတူတူလေးဆွနေမြင်မြန်ပြီးပါ
။ဟုတ်ကဲ့ဟိုဘုံဝေးဝင်းတော်ကိုပြောတယ်ပေါ့ရခိုင်မှာရှိရယောက်ျားမှအေးပဲဆိုအကုန်ပြောတာပေါ့လေ။နောက်ရိုညာကိစ္စကိုလည်းဟာလာဥက္ခိညုံကပါဥက္ခိညေပြောပြီးသားဒီရင်ထဲကသူတို့ရှိပါလေဆိုပြီးတော့ကြားခိုင်လက်ထက်ကပြောထားပြီးသား။အခုကအနေဒီကဘာလုပ်လဲဆိုတော့ကိုစင်းတေးစိတ်တင်နေဖုံးလို့ဖြစ်နေပါတက်တော့တတမှာပြောခဲ့တာဟုတ်ကဲ့ဒီလောက်ပါ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကုစိုးဝေဒီလိုင်းပေါ်မှာရှိသေးတာမသိဘူးကုစိုးဝေဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပြောပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဒီတော့နောက်ကကျွန်တော်ဒီအပေါ်ပေါ်မှာပေါ့ဒီကတမကနိုင်ငံနဲ့နိုင်ငံဟာနိုင်ငံကရုပ်ခွေးပြာတဲ့နိုင်ငံတိုင်းနိုင်ငံသားတိုင်းရပ်ပြရမယ်လက်မထိုးခါကြရတယ်ဒီဘက်နဲ့တော့ကိုယ်တော်ဒီတော့ဒီလိုကြီးလေးကိုဆိုပြီးတော့အဲ့ကြောင့်နေလာပြီးတော့2015မှာဒီလိုရဲ့စဉ်းစားလို့သိကျင်းပြီးတော့အနိုင်ရတော့ဆင်းရဲပြီးရတယ်ခုလိုမျိုးပြောလို့ဆိုကြတာကြားပါလေအကြက်ထမှလည်းကြားတယ်နေရာလည်းကြားနေရပါလေဒါမှတကယ်တကယ်ဟိုဘယ်လောက်ကြာဖြစ်ရကနော်ကျွန်တော်အမြင်ပြောမယ်ဒီလိုကိုအဲ2015ဆိုရအခုကတခြားကာကွယ်ခဏတခြား
ဟုတ်ကဲ
့တခြားငွေကြေးတခြားဒီနေ့ခင်ဗျာ
ဟုတ်ကဲ့ကုစုဝင်းနဲ့လေးဖြတ်ပြောပြပါလား
အင်းဒီအထူးရပါဟုတ်ကဲ့ဟိုကတိုင်းပြည်တွင်းကလည်းနေရတဲ့အကြောင်းကလည်းအနေနဲ့အခုမှပြတဲ့ဤတွေပေါ့ကျွန်တော်ကြီးဤတွေကိုသင်ရနေရလိုက်ကြပ
ါဟုတ်ကဲ့ကုစုဝေးပြောချင်တာကတော့ဒီ2008ဖွဲ့စည်းပုံဆိုတဲ့ဟာကိုခံပြောတာပေါ့နော်အဲ့တော့ကျွန်တော်ပင်နိုင်ဆွေးနွေးတဲ့သူတွေပြန်ပြီးအလှည့်ပေးခြင်းပါလေကုနိုင်အောင်ဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ခြင်းပါလေခင်ဗျာဒေါက်နိုင်အောင်ဒီအထူးဖြစ်ဒီဒီရခိုင်ကိစ္စကကုလသမဂ္ဂမင်းနဆာမှာတော်လေးတင်းတင်းမာဖြစ်နေတယ်အဲ့တော့ဒီနေရာမှာဘင်္ဂလားဒေ့ရှ်ကဆိုလို့ရှိရင်ဝန်ကြီးချုပ်ကိုရိုင်းအထွေထွေညီလာခံတက်ပြီးတော့တက်ရောက်တယ်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့တယ်ဖြည့်ရှင်းတယ်အဲတခုပဲရှိတာမြန်မာနိုင်ငံဘက်ကဆိုရင်ကျွန်တော်တို့ဒီဝန်ကြီးအဆင့်လောက်ပဲပြောင်းစုဝန်ကြီးအဆင့်လောက်ပဲတက်ပြီးတော့တကယ်ခေါင်းဆောင်ပိုင်းဒေါန်ဆန်းစုကြည်ကိုရိုင်းလာရောက်နိုင်ခြင်းမရှိသေးပါဘူးနှစ်နှစ်သုံးနှစ်လောက်ရှိပါပြီအဲ့တော့ပြောမယ်ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကိုရိုင်းထဲဝင်ဒီနိုင်ငံတကာနဲ့ဖြစ်နေတဲ့ကိစ္စကိုဝင်ပြီးတော့ဖြည့်ရှင်းရောပြီးလဲနိုင်မှာ
အော်တခုရှိတာဟိုကျွန်တော်တို့ခုနပြောနေတဲ့မေခွန်းရဲ့ဟိုတောက်လျှောက်တဲ့ဟိုဒီ NLD ဆိုတာအောက်ဆိုတာ NLD ဆိုတာပါပြောတာပါဒါပေမဲ့တကယ်တမ်းပြဿနာကဘာလို့ဆိုစစ်တပ်ကျူးလွန်နေတာစစ်တပ်အဲ့တော့ကျွန်တော်တို့ပြည်သူတွေဘက်ကကြည့်လို့ရှိရင်ကျူးလွန်နေတဲ့စစ်တပ်ကြီးလက်တိုင်လို့မရအဲ့တော့နိုင်ငံတကာကိုရောက်ကုန်တယ်ဆိုတော့အဲ့တော့တခြားလူတွေရောက်တဲ့အခါကျတော့ပြည်ပအာခုပစင်ရောဖြစ်ပြန်အောင်ဆိုတော့ပြဿနာအဲ့အခြေခံအဲ့တော့ကျွန်တော်တို့အစိုးရကဘာလို့ဆိုတော့ဟိုအငင်းခံယူချက်ပေါ့နော်စာတဲ့ကကျွန်တော်မြင်တာကတော့ဗာလဲဆိုခုနပြောတာလက်ခံပါတယ်စစ်တပ်ကလည်းအင်အားကြီးလေလုံခြုံရေးလုပ်နေ2008လဲဟိုအကာအကွယ်ယူထားတယ်ဒါပေမဲ့လို့ကျွန်တော်နားရတဲ့ procedure ရပြောရင်ဟိုစုံစမ်းစစ်ဆေးကော်မရှင် FFM ပေါ့အဲ့တော့သူတို့ကသူတို့တွေ့ရှိချက်တွေကိုသူမထုတ်ပြန်ခင်မှာစစ်တပ်ကိုလည်းပို့တယ်အစိုးရကိုလည်းပို့တယ
်အဲ့တော့ကျွန်တော်10မိနစ်လောက်နေနေချုပ်ပြီးတော့ပြောပြပါလားကျွန်တော
်ဟုတ်ကဲ့ NLD အစိုးရကနေပြီးတော့ဒါဟိုဒါ local ဟိုနိုင်ငံခြားသားတွေပါတဲ့ inquiry လုပ်တယ်ဆိုအချက်လက်တွေမရှိဘူးဆိုအချက်တွေကိုပြန်စုံစမ်းပြီးတော့ဒီအရေကိုကမတိသေးတော့မှဒါစစ်တပ်ကိုမေးလို့ရတယ်။နော်ရှင်းလို့ဖြည့်ရှင်းပေးပါလား။ဟောကော်မရှင်ကိုအဲ့လိုရတယ်ဆိုတော့အဲ့လိုနေမျိုးနဲ့ဖြည့်ရှင်းလို့ရနိုင်ငံတကာကိုလည်းဖြည့်ရှင်းအာကျွန်တော်ဒါရဲ့ဟိုဘာလဲဟိုအကျူးလို့ပြောတဲ့သတင်းတွေဆိုပြအဲ့လိုမျိုးဖြည့်ရှင်းလို့တော့မရဘူး။ဒါကြီးဖြစ်နေတာမှန်လားမှားလား ဖြစ်နေတာမှန်တယ်ဆိုရင်ဘယ်လိုဖြေရှင်းမယ်ဆိုတော့ဥစ္စာနဲ့မဖြေရှင်းရင်တော့ခက်ခဲတွေ့လိမ့်မယ်လို့တင်တ
ာဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတရားသွေးကိုနောက်ဆုံးမေးချင်ပါတယ်ကျွန်တော်ချိန်လဲ10မိနစ်ကျော်လောက်ပဲရတယ်ကိုတရားသွေးကိုမေးချင်တာခုနကျွန်တော်မေးတယ်မေးကုန်ပါပဲဒေါ်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာထွက်ပြီးတော့ဖြေရှင်းရင်ပြေလည်နိုင်ပါလား
ကျွန်တော်သိတာမယ်ဗျသူကကျွန်တော်ကဒေါ်ဆန်းစုကြည်ကိုယ်တိုင်ဖတ်ဖို့ခဏလေးသူကသူ့မှာ strategy တစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ coffee arena commission ဆိုတာ coffee arena commission ဆိုတော့သူကကုလသမဂ္ဂကို indirect ဖြစ်တာဘာလို့ကုလသမဂ္ဂရဲ့ဆွေတင်မှုဟောင်းကိုသူက commission ဖွဲ့ပြီးတော့ဒီကိစ္စကိုဝန်ကိုင်းတွေခိုင်းတာဟာသူ့ရဲ့ strategy တစ်ခုပဲအဲ့တော့ coffee arena commission ကနေပြီးတော့အတတ်တူထားတဲ့ဟာတွေမလုပ်နိုင်သေးဘူးတစ်ချက်သူကိုယ်တိုင်ကနေပြီးတော့ဖွဲ့စည်းထားတဲ့ကျွန်တော်တို့ inquiry body ကနေပြီးတော့စုံစမ်းစစ်ဆေးအစီအစဉ်ကသာဖတ်မလာဘူးအဲ့ဒီတစ်ခုကအော်ဒီရင်လုံးနိုင်ရဲ့တော်တော် key ပေါ့လေအဲ့နှစ်ခုကိုကိုယ်တိုင်လောက်ထားတဲ့နှစ်ခုအော်မအောင်မြင်မလုံးနိုင်သေးတဲ့လူဝန်တယောက်တည်းဖတ်သွားလို့ကတော့အားချက်လိုက်မှမပါပဲကျွန်တော်ဆင်းရဲဆင်မပြေတော့ဘူးအဲ့နှစ်ခုကိုလောက်ပြရင်တော့ကျွန်တော်တို့အချိန်လေးတစ်ခုကိုရောက်မယ်လောက်ထားတာလည်းနှစ်နှစ်ကြာနေပြီဆိုတော့ဟိုဒါကိုပဲအားဆိုင်ဖို့ကိုလိုတယ်လို့ကျွန်တော်ကတော့မြင်ဟုတ်
ဟုတ်ကဲ့ကျွန်တော်လည်းလေးတူလေးထပ်မေးချင်တယ်အဲ့တော့နိုင်ငံတကာနဲ့ပတ်သက်ပြီးတော့အခုမြန်မာအစိုးရချိကတ်နေတယ်အခုအဓိကပြောမယ်ဆိုအခုရခိုင်ကိစ္စဆိုရင်သူ non corporation လို့ဟာမျိုးသူတို့လက်ရှိဖွဲ့ထားတဲ့ FFN တို့ဘာတို့ကိုသူတို့မဆက်ဆံနိုင်ဘူးသူတို့အတိမန်ပြုဆိုတဲ့ဘောမျိုးအဲ့တော့ဒါတွေကတကယ်တမ်းအလုပ်ဖြစ်မဲ့ထင်လားကိုတရားသူရဲ့အမြင်သိချင်ပါတယ်
ကျွန်တော်ပြောတာသူကပြောတဲ့ဟာတွေကတကယ်ခြေထက်တယ်သူကဒါသူ့ event လုပ်တာမဟုတ်သူကပညာရှင်တွေပါတယ်နိုင်ငံတကာသူကကုလသမဂ္ဂကိုကျွန်တော်တို့ဟိုခြေပဖို့သူကသူကလည်းနိုင်ငံဆောင်ပါတဲ့အဖွဲ့ကြီးသဘောမျိုးနဲ့သူကပြင်ဆင်ထားတာဘာလို့ strategy ကအဲ့ဒါကတကယ်တော်တော်များများနဲ့အချက်လက်ခိုင်ခိုင်မာမာတွေနဲ့အားလုံးယုံကြည်လောက်တဲ့အချက်လက်တွေနဲ့ထွက်လာမယ်ဆိုရင်တော်တော်ပြေတော့တယ်ကအခုကရောမှာပို့ပြီးတော့တိတ်တိတ်နေလေကိုဘကအပန်ပို့ပြင်းတင်ရလေသူ့ရဲ့ဘူကပို့ကြည့်လာလေလောကကံကပို့ခတ်လာလေဟိုဖြည့်ရှင်းရမဲ့တက်တာလေပို့ပြီးနဲ့ဆိုင်လာလေဖြစ်လာတယ်ဆိုတော့ဟိုဟိုချင်းပြောရင်ဒီဘက်မှာကအကယ်၍တိုက်ရိုက်ဒီအချိန်ကျမှဒီလုံးသွားတော့ပြီးဒီလုံးပြန်လည်းလက်လက်ထလို့ဖြစ်တော့သွားသွားချင်းမှလုထားတဲ့ဟာတွေကအလားအသာဖြစ်တော့ဆိုတော့သူ့ဘက်ကတော့သူကပြောသလိုချင်းမှလုထားပြီးတာဟိုမပြီးတက်သေးတဲ့ကူဗီအာနာကော်မရှင်ရဲ့အကြံပြုချက်တွေအောင်တယ်ပေါ်တာနဲ့သူကပြောတယ်စုံစမ်းစစ်ဆေးရေးကော်မရှင်ကနေပြီးတော့ကျွန်တော်အပြည်အလာဖတ်ပြီးတော့အစ်စ်တက်ကဒီကိစ္စမှာဘယ်လောက်တာဝန်ရှိလဲဆိုတော့အပြည့်ထုတ်ပေးရင်တော့ကျွန်တော်ထင်တယ်တရံကတကားနေပြီးတော့အခုဖြစ်နေတဲ့ကိစ္စကျွန်တော်အတိုင်းအတာတူဘယ်လန့်အခုရလာပြီးတော့ကိုယ့်ဘက်ကခြေလမ်းနေရာပို့ပြီးရှေ့ပို့ပြီးစမ်းမသားလာလိမ့်မယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာ
အဓိကဆောင်ပေးလောက်ရမယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်ရိုက်လီလိုက်စီစဉ်ချင်းဆက်သွားလို့ပါပေါင်းဆွနေပြီးတဲ့ဒေါက်တာနေအောင်နဲ့ဦးတီဟာသွေးကျွန်တော်တို့ရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လီလိုက်စီစဉ်ကတော့ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
သူမခင်ဖြူထွင်းတဲ့အတူကိုသားညုံဦးစီစဉ်တင်ဆက်တဲ့တိုင်းရီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးသနာကျော်ကပြောပြပေးပါအောင်ရှင်
ဆီးရီးယားအရှေ့မြောက်ပိုင်းမှာဂတ်စ်တပ်ဖွဲ့တွေကိုစစ်ရေးပဋိပက္ခတွေဖြစ်နေတဲ့တူရကီနိုင်ငံရဲ့သမ္မတရီဂျစ်ထယ်ယက်အာဒိုဝမ်ကဆီးရီးယားမြောက်ပိုင်းပြဿနာကြောင့်ဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့သမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပါတယ်။လောလောဆယ်တော့အမေရိကန်နဲ့သဘောတူညီမှုရယူထားတဲ့ပြည်ခက်ရေးဆေးရေးမကြခင်နိုင်ပိုင်းတွင်ပြက်ပြဲသွားတဲ့အခါမှာသူတို့ရဲ့ Peace Spring ငင်းငယ်ရင်တွေဆိုတဲ့စစ်စင်ရေးတွေပြန်စတင်ပြီးတော့ Gas တပ်ဖွဲ့တွေကိုတိုက်ထုတ်မယ်လို့ Mr. Erdogan ကဒီကနေ့ပဲပြောကြားထားပါတယ်။ရုရှားနဲ့နိုင်ငံအရေးဆွေးနွေးမှုတွေပြုလုပ်ရအောင်လို့ Mr. Erdogan ကဒီကနေ့ပဲရုရှားနိုင်ငံပင်လယ်နဲ့အကမ်းကမ်းခြေအပန်းဖြေမြို့ဖြစ်တဲ့ဆိုချီကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။အင်းဦးရောပါတမကကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ဖို့အစီအစဉ်ကိုဗြိတိန်အောက်လွှတ်တော်ကမြင်းမြန်ဆန်ဆန်အတည်ပြုမပေးနိုင်ဘူးဆိုရင်တော့လွှတ်တော်ရွေးကောက်ပွဲပြန်ပြီးတော့ကျင်းပမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဒီကနေ့ပဲသတိပေးသွားပါတယ်။ညနေပိုင်းမှာကအင်းဦးရောပါတမကကနေဗြိတိန်နိုင်ငံထွက်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်Boris Johnson တင်သွင်းထားတဲ့အစီအစဉ်နဲ့ပတ်သက်လို့ဗြိတိန်အောက်လွှတ်တော်မှာအရေးကြီးတဲ့မဲခွဲဆုံးဖြတ်မှုတစ်ခုလုပ်ဖို့ရှိတာပါ။American ဒုသမ္မတဟောင်း Joe Biden နဲ့တားဖြစ်သူကြောင့်စုံစမ်းစစ်ဆေးပေးဖို့ Ukraine အစိုးရကိုဖိအားပေးပြီးတော့ Ukraine ကိုပေးမဲ့ American ရဲ့အကူအညီတွေကိုသမ္မတ Donald Trump ဆိုင်းငံ့ခဲ့တဲ့ကိစ္စနဲ့သမ္မတကိုအရေးယူဖို့အတွက်အောက်လွှတ်တော် Democrat အမတ်တွေစုံစမ်းစစ်ဆေးနေတာမှာဒီကနေ့မှာတော့ Ukraine ဆိုင်ရာ American တမ္မတဟောင်းလွှတ်တော်မှာမေးမြန်းစစ်ဆေးခံရမှာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာဧကရာဇ်ဘရင်တစ်ကိုဒီကနေ့ပဲဘိသိက်ခံနန်းတပွဲကျင်းပခဲ့ပါတယ်။ Imperial နန်းတော်မှာကျင်းပတဲ့ဘိသိက်ခံအခမ်းအနားမှာတော့ဘရင်နာဟူရီတိုကမင်းတို့ရဲ့ဂရီးကဝတ်တွေကိုဖတ်ကြားခဲ့ပြီးတော့နိုင်ငံရဲ့ပြရုပ်ဖြစ်ရောပြည်သူတို့ရဲ့စည်းလုံးမှုအတွက်ပါသူလိုက်နာခြေပြွန်ရမယ်တာဝန်တွေခြေပြွန်စေရမယ်လို့ဂရီးပြူသွားပါတယ်ရှင်။
တရင်အချင်းချုပ်ကမအေးတနာကြောင့်ညပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကမှခင်ဖြူတွေဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30နဲ့40 48နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနင်္ဂလာပါ။
This program has come to you from the Voice of America, Washington.